Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ29ရက်တောက်ကြမနက်ခင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဉ့်ညဉ့်ပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းစစ်ရေးအကူအညီပေးရေးဥပဒေကြောင့်အမေရိကန်အောက်လွှတ်တော်မှမဲခွဲနိုင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနဲ့သူစကားပြောခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်။အမေရိကန်နဲ့အစ္စရေးတာဝန်ရှိသူတွေဆွေးနွေးပွဲပြန်ဆနိုင်ဖို့အစီအစဉ်နေကြအချိန်မှာပဲအစ္စရေးရဲ့ရာဖာမြို့စစ်ဆင်ရေးဆိုင်ငံ့ထားပါတယ်။အင်ဒိုနီးရှားကမ်းခြေကိုရောက်လာတဲ့နောက်ဆုံးအသက်ရိုဟင်ဂျာဒုက္ခသည်တွေကိုဒေသခံတွေကမောင်းထိုးတာကြောင့်သူတို့ကိုယာယီနေရတခုရွှေ့ပြောင်းခဲ့ရပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်ရခိုင်ဒေသတိုက်ပွဲနေရာတွေမှာနေအိမ်တွေဖောက်ထွင်းခံနေရတဲ့အခြေအနေအရင်ကလက်နက်ကြီးကျလို့မီးလောင်နေတဲ့မွန်ကီရဲ့နေဆက်ကဓမ္မသက်ကျေးရွာထပ်မံတိုက်ခိုက်ခံရတဲ့သတင်းပေးပို့ချက်တွေပြင်နိုင်ငံတကာသတင်းစောင်းမားတွေကိုလည်းတင်ဆက်ဖို့ရှိပါတယ်မြ။နောက်ပတ်စစ်အစီအစဉ်တွေမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်မြ။အခုရင်ဆုံးတော့ဒီကနေ့မနက်ထထရောက်သတင်းတွေကိုဦးတမောင်တန်းကပြောပြပေးပါဦးမြ။
ယူကရိန်းစစ်ရေးအကူပေးရေးဥပဒေကြောင့်ကိုအောက်လွှတ်တော်မှမဲခွဲဖို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့စကားပြောခဲ့တဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယန်စကီကပြောပါတယ်။အမေရိကန်အောက်လွှတ်တော်မှယူကရိန်းအကူပေးရေးဥပဒေကျဖို့ကအလွန်ကိုအရေးကြီးလာပါတယ်။အောက်လွှတ်တော်အမတ်တွေကြားမှာဘလို့ဆက်လုပ်မလဲဆိုတာနဲ့ပတ်သက်လို့ဘတူတဲ့အမြင်တွေရှိနေတာကိုကျွန်တော်တို့အသိမှတ်ပြုပါတယ်။ဒါပေမဲ့ယူကရိန်းအကူပေးရေးကိစ္စကိုညီညွတ်ရေးအကြောင်းချက်ဖြစ်စဉ်းစားဖို့ကတော့ချက်ဖြစ်ပါတယ်လို့လူမှုမီဒီယာ Expo မှာကြတဲ့ပရင်းကြီးကရေးသားခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလုံခြုံရေးနဲ့ပတ်သက်လို့အားမရတာကြောင့်အစ္စရေးထိုင်းဝမ်ယူကရိန်းအကူအညီပေးရေးလုံခြုံရေးဆိုင်ရာဥပဒေမူကြမ်းတစ်ခုလုံးကိုအောက်လွှတ်တော်ကမဲမခွဲသေးပဲဆိုင်ငံ့ထားခဲ့တာပါရုရှားရဲ့ယူကရိန်းစစ်ဆိုင်ရာရင်းမြစ်တွေကိုဖျက်တောက်ရေးလဲသူတို့နဲ့ဆွေးနွေးခဲ့ကြတယ်လို့သမ္မတဇယ်လင်စကီကဆိုပါတယ်ရုရှားတပ်တွေက drone 28စင်းဒုံးကျည်5စင်းနဲ့ညကတိုက်ခိုက်ခဲ့ပြီး drone 26စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းလေတပ်ကကြားသားပရင်းနေကပြောပါတယ်အစ္စရေးရာဖာမြို့မြေပြင်စစ်ဆေးကိုခဏဆိုင်းငံ့ထားပြီးအစ္စရေးနဲ့အမေရိကန်တာဝန်ရှိသူတွေရဲ့ဆွေးနွေးပွဲကိုပြန်လည်စီစဉ်နေတယ်လို့အင်ဂျီရောကပြောကြားပါတယ်။အနည်းဆုံးအဲ့ဒီအစည်းအဝေးအပြီးချစ်စစ်မစင်ဘူးလို့အမေရိကန်အစိုးရကမျှော်လင့်တဲ့အကြောင်းအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကကြားသားပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်အစ္စရေးအစည်းအဝေးရက်ကိုတော့မတတ်မရသေးပါဘူးလို့သူကဆိုပါတယ်။အမေရိကန်ကဗီတိုမသုံးတာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှဂါဇာစစ်အပြစ်ထရစဲရေးဆုံးဖြတ်ချက်ကျသွားပြီးတဲ့နောက်အစိုးရကိုယ်စားလှယ်အဖွဲ့ဝါရှင်တန်ကိုဆေလွတ်မှာကိုအစ္စရေးဝန်ကြီးချုပ်နေသန်ယာဟုကပယ်ဖျက်ခဲ့တာပါဒါပေမဲ့ဒီအစည်းအဝေးကိုလုပ်ဖို့အစ္စရေးဝန်ကြီးချုပ်နေသန်ယာဟုကသဘောတူကြောင်းအင်ဂျီရောကဗိုလ်ဒူးနေကပြောကြပါတယ်ဂါဇာတောင်ပိုင်းအင်ဂျင်နယ်ဆက်ကရာဖာမြို့မှာစစ်ပြေးဒုက္ခသည်တွေပအဝင်ပါလက်စတိုင်းတပ်သမား၄သန်းနေထိုင်နေကြတာပါရာဖာတိုက်မဲ့အစီအစဉ်ကိုဆွတ်လို့ပို့အမေရိကန်ကအစ္စရေးကိုတိုက်တွန်းနေပြီး6လကြာဂါဇာစစ်ပွဲကြိုက်တွေတိုက်ခိုက်ပုံနဲ့ပတ်သက်လို့အမေရိကန်နဲ့အစ္စရေးကြားမှာသဘောကွဲကြတာဖြစ်ပါတယ်။တောင်ကြနေမှာကြားအောင်မဲ့ရိုးရာအီစတာပွဲတော်ထုံးစံရအမျိုးသမီးအချင်းသူ12ယောက်ရဲ့ခြေတော်ကိုပုတ်ရဟန်းမင်းကြီးကကြာတာပရင်းနေမှာဆေးကြောနန်းခဲ့ပါတယ်။ပုတ်ရဟန်းမင်းကြီးဟာရောမမြို့စင်ကြီးဘုံကရဘီဘီယာအချင်းထောင်ကိုသွားရောက်ပြီးအချင်းစခန်းရဲ့အမျိုးသမီးထောင်ဘက်မှာစာတာပရင်းတွေကဝိပုစုတောင်းပွဲတရားကိုကျင်းပခဲ့တာပါအမျိုးသမီးချင်းထောင်မှာအချင်းသူ380လောက်ရှိနေခဲ့ပါတယ်ဒီဝိပုစုတောင်းပွဲကိုအချင်းသူအချင်းသားတွေအဆောင်တွေထောင်မုန်းကြီးတွေနဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်လောကတိုင်းမတက်မီမှာနောက်ဆုံးညစာစားပွဲအဖြစ်တမန်တော်ဆက်နှစ်ယောက်ကိုသခင်ယေရှုကနှိတ်ချစိတ်ထားပြသခဲ့တာကိုအထိမ့်မှတ်ဖြစ်အီစတာပွဲတော်မှာဆက်လက်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ခြေတော်ဆေးကြောပေးတဲ့အခမ်းအနားကိုဖျားเจ้าပြင်ပမှာစတင်လှုပ်ဆောင်ခဲ့တာကတော့ပုပ်ယဟန်မင်းကြီးဖရန်စစ်ကပထမဦးဆုံးဖြစ်ပါတယ်။အကျဉ်းတော်တွေဘိုးဘွားရိပ်သားတွေနာတာရှိဆေးုံတွေမှာပုပ်ယဟန်မင်းကြီးကအခုလိုလှုပ်နေရှိခဲ့ပါတယ်။အဂျီတီနာနိုင်ငံဘူနိုစ်အေရီမြို့မှာဂိုင်းချုပ်ဆရာတော်ဖြစ်ကလေးကဒီလိုအခမ်းအနားကိုပုံရံမင်းကြီးကလှုပ်ဆောင်ခဲ့တာဖြစ်ပါတယ
်။ VOA ပြန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြမနေ့သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။အင်ဒိုနီးရှားရဲ့အနောက်ဖက်ဆုံကမ်းခြေကိုရောက်လာခိုလုံနေကြတဲ့ရိုဂျာတွေကိုသူတို့ယာယီခွန်နားရနေရာကနေရှေ့ပြောင်းပေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာနကဗိုလ်ဒူးနေကပြောပါတယ်။ယာယီစခန်းတွေကနေကားနဲ့7မိနစ်လောက်သွားရတဲ့ဒေသန္တရအုပ်ချုပ်ရေးမှူးရုံးနောက်ဖက်ကဝင်းတဲ့ကိုရှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးနေထိုင်နေကြတဲ့ရိုဂျာတွေဟာနှစ်စဉ်ပေလက်ပြင်းကိုဖျက်သိမ်းပြီးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားကြတာပါ။ဒါပေမဲ့မကြမီလာတွေအတွင်းအာချေရောက်လာကြတဲ့ရိုဟင်ဂျာလေတွေနဲ့ယာယီခေါ်လို့ရစခန်းရောက်ပြီးသူတွေကိုဒေသခံတွေကပြန်ပြီးမောင်းထုတ်လာကြပါတယ်။အရင်ပတ်ကြာတာပတိနေ့တုန်းကပေါက်နေတဲ့ဒေဘောကနေရိုဟင်ဂျာဒုက္ခသည်69ယောက်ကိုအာဏာပိုင်တွေကကယ်တင်ခဲ့ကြပါတယ်။တခြား6ယောက်ကိုတော့သေရင်တရက်ကတငါးတွေကကယ်တင်ခဲ့ကြတာပါ။လင်မမောက်ခင်ကလူ150လောက်ရှိပါတယ်လို့အကဲခန်းသူတွေကပြောကြပါတယ်။သူတို့ကိုတချင်ဒီအဆောက်အုံဟောင်းထဲမှာထားခဲ့ပေမဲ့ဒေသခံတွေကအင်္ဂါနေ့ကဝင်ရောက်ပြီးထွက်ခိုင်းခဲ့ကြတာပါ။ရွေးရွေးပြုမှုပုံကလူမှုရေးရာဆိုးရွားတယ်လို့ဒေသခံတွေကပြောကြောင်း AFP သတင်းကဆိုပါလေခင်ဗျာ။တောင်တယောက်ပင်လယ်မှာဖိလစ်ပိုင်သင်္ဘောစင်းကိုတရုတ်ကတိုက်ခိုက်တာဟာအန္တရာယ်ကြီးမားလာတယ်လို့ဖိလစ်ပိုင်ဥပဒေပရဖာဒီနာမာကိုစ်ကဆိုလိုက်ပြီးပြန်လည်တုံ့ပြန်မယ်လို့လည်းကြာတာပရင်းနီကပြောလိုက်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်ကဘယ်တိုင်းပြည်နယ်မှာပဋိပက္ခမဖြစ်လိုပါဘူးလို့လည်းတပရကဆိုပါတယ်။တရုတ်ကကြီးစောင်းတပ်တွေကဖိလစ်ပိုင်သင်္ဘောကိုစနေနေ့ကရေပိုက်တွေနဲ့ပတ်ခဲတာကိုယဉ်ကျေးပြီးဒါဟာတရားမဝင်အာတုံရန်စအန်ရချီမာလာတဲ့တိုက်ခိုက်မှုအဖြစ်မာကုစ်ဂျူနီယာကလူမှုစာမျက်နှာ X ပါရေးခဲ့ပါတယ်။နိုင်ငံဒူဘိုင်ကိုဘိုင်အငင်းပွားနေတဲ့နေရာမှာအခုဖြစ်ရဖြစ်ခဲ့တာပါ။အမေရိကန်ကတရုတ်ကမ်းခြေစောက်တိုက်လုံရကိုရှုတ်ချလိုက်ပြီးဖိလစ်ပိုင်နဲ့ချုပ်ဆိုခဲ့တဲ့1952ခုနှစ်နိုင်ငံကာကွယ်ရေးစာချုပ်ကိုရည်ညွှန်းလိုက်ပါတယ်။ဒီစာချုပ်အရဖိလစ်ပိုင်နိုင်ငံအတိုက်ခံရရင်အမေရိကန်စစ်တပ်ကဖိလစ်ပိုင်ကိုကူညီရမယ်လို့သဘောထားပါတယ်။ရန်စရာကအကောင့်ထဲအစိုးကိုဖြစ်စေပြီးနိုင်ငံခြားထောက်ခံမှုကလည်းဘယ်ကိုမှရောက်မှာမဟုတ်ပါဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကတော့ကြာတာပြည်တွေကပြောလိုက်ပါတယ်ဘွားကြီးကဆက်ကြဖို့လိုနေတာပါအဆက်ဖြတ်ကြဖို့မဟုတ်ပါဘူးလို့နောက်ဖြစ်လာမဲ့တရုတ်နိုင်ငံခြားရေးဝန်ကြီးလို့ယူဆကြတဲ့အကြီးရန်တပ်မလျူချင်းချောင်က၄ရက်ကြာစင်ကာပူခီးမှာပြောလိုက်ပါတယ်လျူအာတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံတကာဌာနအကြီးအကဲဖြစ်ပြီးဝန်ကြီးချုပ်လီရှင်လွန်းဒုတိယဝန်ကြီးချုပ်လော်ရန့်စ်ဝေါင်လွန်းနဲ့တွေ့ဆုံဖို့စင်ကာပူမှာရောက်ရှိနေတာပါလက်ရှိပဋိပက္ခတွေများလာတဲ့အခြေအနေမှာထိတွေ့ဆက်ဆံတဲ့ရည်ကျေးမှုကိုကမ္ဘာကလိုအပ်နေတာဖြစ်ပြီးတိုက်ခိုက်ကြတဲ့ရည်ကျေးမှုမဟုတ်ဘူးလို့အနာဂတ်တရုတ်ဆွေးနွေးပွဲအခမ်းအနားမှာမင်းကွန်ပြောကြားရင်းပုံဒူးနေကပြောကြားသွားခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ဆက်ဆံရေးကိုဆွေးနွေးရမှာတော့တရုတ်ကိုထိတ်ချုပ်ဖိနှိပ်ထားလို့ကျင်းတဲ့မူဝါဒကိုအမေရိကန်မစွန့်သေးဘူးလို့သူကဆိုပါတယ်တနိုင်ငံနဲ့တနိုင်ငံခီးသွားကြရမှာနိုင်ငံသားတွေအနေနဲ့ရက်30ဗီဇာမလိုတဲ့သဘောတူညီချက်ကိုလည်းဒီခီးစဉ်အတွင်းမှာတရုတ်နဲ့စင်ကာပူတို့ကြေညာခဲ့ပါတယ်ကွန်ဒရေးတဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးကိုဆက်လက်တိုးချဲ့ချဖို့မစ္စတာဒီယူနဲ့ဝန်ကြီးချုပ်လီတို့ထပ်မံပြောကြားခဲ့တယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
တောက်ကြမနဲ့ထိတ်တန်းသတင်းတွေကိုဥတမောင်တန်းကကြီးညာပေးခဲ့တာပါဗျာအခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်ဗျာအခုတော့သတင်းပေးပို့ချက်ဆောင်းပါးနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်ရခိုင်ဘက်ကအခြေအနေနဲ့စပါမယ်ဗျာရခိုင်ပြည်နယ်တိုက်ပွဲတွေဖြစ်နေတဲ့မြို့နယ်တွေနဲ့အေအေသိမ့်ပိုက်ထားတဲ့မြို့နယ်တွေမှာဒေသခံနေအိမ်တွေဖောက်ထွင်းခံရတာနေပစ္စည်းခိုးယူခံရဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်အလားတူဖြစ်စဉ်တွေလည်းမြန်မာနိုင်ငံအတွင်းတခြားတိုင်းနဲ့ပြည်နယ်တွေကတိုက်ပွဲဖြစ်ရာဒေသတွေမှာတွေ့ရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါမယ်ခင်ဗျာ
။ရခိုင်အပါအဝင်မြန်မာနိုင်ငံတွင်းလက်နက်ကိုင်တိုက်ပွဲတွေပြင်းထန်နေတဲ့မြို့နယ်ကြေးရွာတွေမှာလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုတွေကြောင့်နေအိမ်အများအပြားထိခိုက်ပျက်စီးတာမီးလောင်ဆုံးရှုံးတာတွေရှိနေပါတယ်။ဒီကြားထဲမှာကြံနေတဲ့နေအိမ်တွေဖောက်ထွင်းခံရပြီးနေအိမ်တွေကပျက်စီးခိုးယူခံရတာတွေဖြစ်နေတယ်လို့သိရပါတယ်။ရခိုင်ပြည်နယ်တွင်အေအေတပ်ဖွဲ့သိမ်းပိုက်ထားတဲ့ရသေးတောင်မြို့နယ်မှာဆိုရင်လဲတိုက်ပွဲကြောင့်မြို့ရင်းနေအိမ်တွေတော်တော်များများပျက်စီးသွားကြသလိုမပျက်စီးဘဲကျန်နေတဲ့နေအိမ်တွေမှာဖောက်တွင်းခိုးယူခံရတာတွေရှိတယ်လို့ရသေးတောင်ဒေသခံတို့ကပြောပါတယ်
အာဇိုင်းနာပေါ့ကျွန်တော်မိတ်ဆွေတယောက်ပေါ့နော်ဒီမှာကြည့်ထားခဲ့တဲ့ဒီ site ကြီးတွေဒီ view တွေနောက်ပြီးတော့ဒီဘာပေါ့နော်ဒီဘာပေါ့ကြာတဲ့ဟိုတင်းလေးစလောက်ပြောက်သွားတာတွေပါရှိတယ်နောက်ပြီးတော့ဒီဒီမှာရှိတဲ့ဥစားတွေကျန်ခဲ့တဲ့
โอเคကျွန်တော်တို့ကတော့တကယ်လေးစိတ်မကောင်းဘူးယာဒီအနေထားပါလေဆိုမြို့ကလည်းမီးလောက်တာတော်တော်များတယ်ဗျအပြည့်စည်းကတော်တော်များတယ်လက်နေကြီးကြီးထိတာတို့ဘာလို့ပေါ့နော်ဒီအဲ့ဒီကြားထဲမှာကျန်တဲ့ပစ္စည်းတွေကိုဖောက်ထင်းခိုးထားတာတွေရှိနေတယ်ဆိုတော့ဒါတကယ်လေးစိတ်မကောင်းဖြစ်စရာပဲတကယ်လေးဒီလူမဆန်တဲ့လောက်ရဲ့တစ်ခုလို့ကျွန်တော်ရှုမိနေဗျာရသေးတောင်မြို့နယ်ကိုအေးအေးတပ်ဖွဲ့ကသိမ တပ်ဖွဲ့ကလုတာလာဆိုပြီးတန်တရာရှိကြတယ်လို့ဒေသခံကပြောပါတယ
်အခုလက်ရှိတော့ဒီသူတို့တိုက်ပွဲဖြစ်ခဲ့တဲ့ကဘောတော့ဒီအပြင်ကလူတွေပေးမွင်ဘူးလေပေးမွင်ပြီသူတို့တွေပဲဟိုစောင့်ရှောက်လာရှိတယ်ဒါပေမဲ့ဒီကြားလေးကနေပြီးတော့ပစ္စည်းတွေပျောက်တယ်ဆိုတော့အဲ့ဒါကိုပဲပြည်သူတွေကသင်တရားပြတာဒီ UUL နဲ့ပတ်သက်တဲ့လူတွေရဲ့လက်ချက်ဖြစ်ကောင်းဖြစ်နေတယ်ဆိုပြီးတော့သင်တရားဝန်ထမ်းတွေပါတယ်ဖြစ်တယ်ပေါ့နော်ဟိုတကယ်တော့ဒီအပြင်ကလာပြီးတော့ဟိုခိုးယူတာလည်းဖြစ်ကောင်းဖြစ်နေတာပေါ့
ရခိုင်ပြည်နယ်ပေါတုံးမြို့နယ်မှာလည်းအလားတူနေအိမ်ဖောက်ထွင်းခံရတာတွေဒေသခံတွေရဲ့ပစ္စည်းတွေခိုးယူခံရတာတွေရှိနေတယ်လို့ပေါတော်ဒေသခံတဦးကလည်းပြောပါတယ်
ပေါတော့မှာတော့ဒီဒါတိုက်ပွဲစတော့ဒီစစ်တပ်ကမျိုးတွေရောက်လာတာပေါ့နော်အဲ့ဒီကလေးကအိန္ဒိယတော့ဖောက်ထွင်းခံရတာပေါ့နော်ဒီစစ်တပ်ကအိန္ဒိယသူတို့လိုတာအကုန်ယူရွှေတွေငွေရအစဖောက်ထွင်းယူတာပေါ့နော်အဲဒါမျိုးတွေရှိနောက်ပြီးတိုက်ပွဲဖြစ်နေတဲ့စက်ကြားကာလအထိမှလည်းဒါအခွင့်အရေးယူရသူတွေရှိတာပေါ့နော်ဒါမျိုးတွေဝင်ပြီးတော့အဲ့လိုဖောက်တယ်အဲ့လိုတကူအကိုးတွေရှိတာပေါ့အဲ့လိုဖောက်ထွင်းခံရတဲ့အိန္ဒိယအများကြီးရှိပါတယ်နောက်ဒါတိုက်ပွဲပြီးတော့လေကာလမှလည်းဒါပြည်သူတွေကမြို့ထဲဝင်လို့ရတဲ့အခြေအနေမရှိသေးဘူးမဝင်ရသေးတဲ့အနေအထားမှာလို့ခိုးဝင်ပြီးတော့ဘယ်လိုခိုးယူကြတာလဲရှိတာပေါ့နော်နောက်တစ်ခုကဒါကျွန်တော်ကိုယ်ငါပစ္စည်းသွားယူမယ်ဆိုပြီးတော့လိန်ဝင်တာပေါ့ပြီးတခြားပြည်သူငါပစ္စည်းတွေပို့ရှာလာတာမျိုးတွေဒါမျိုးတွေအများကြီးရှိပါတယ်ဒါပတ်စံတွေရောဒါမိခံတတားအစားဒါအများကြီးရွှေငွေတန်ဖိုးရှိတဲ့ပစ္စည်းတွေရောခိုးခံရနေဆိုတာကျွန်တော်တို့သိထားရပါလိမ့်က
ရခိုင်တပ်တော် AA ဘက်ကတော့ဒေသခံတွေအနေနဲ့ပစ္စည်းခိုးယူခံရလို့တိုင်ကြားတာတွေရှိလာခဲ့ရင်စီစစ်အရေးယူပေးမယ်လို့ပြီးခဲ့တဲ့လတဲ့ AA သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒေသခံတွေအနေနဲ့လက်ရှိမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့လမ်းပန်းဆက်သွယ်ရေးနဲ့တယ်လီဖုန်းလိုင်းတွေဖြတ်တောက်ခံရတာကြောင့်အခုလိုနေအိမ်ဖောက်ထွင်းခိုးယူခံရတာတွေကိုတိုင်ကြားဖို့အခက်အခဲရှိနေပြန်တယ်လို့ဆိုပါတယ်ဒါကြောင့်လဲ AA တပ်ဖွဲ့အနေနဲ့သိမ်းပိုက်ထားတဲ့နေမြေတွေအတွင်းအခုလိုဖောက်ထွင်းခိုးယူမှုတွေကိုဖမ်းဆီးရေးယူတာတွေလုပ်စေချင်တယ်လို့ပေါတော်နေကန်တူကပြောပါတယ်
။ဟိုကျွန်တော်တို့နားလေပါလေနားလေဆိုတာဒါတိုက်ပွဲကာလပေါ့လေဆေးရေးကာလမှာဟိုမအားမလဲပေါ့လေဒါတခိုးဖမ်းဖို့ကိစ္စဒါတွေဆောင်ရွက်နေဖို့လေဟိုသိအားလက်တဲ့အချိန်နေအချိန်နေမပြေးတာလေးရှိမှာပေါ့နော်။ဒါမှမဟုတ်ဒါခိုးပြီးတော့တူတွေကိုဒါဟိုအစဉ်ပြေတဲ့ကာလတစ်ခုမှာပေါ့နော်။ဟိုသိမကြတဲ့အစဉ်ပြေတဲ့ကာလတစ်ခုမှာဟိုဖမ်းဆီးရေးယူတာတွေဒါပြန်ပြီးတော့ခိုးရပါပစ္စည်းတွေပြန်ယူလို့ရရင်ပြန်ယူလို့ရတာလေဒါမျိုးတွေလုတ်ပေးဖို့ဟိုလုတ်ပေးစေချင်တာပေါ့နော်ကျွန်တော်တို့ကတော့အဲ့လိုဖြစ်စေချင်ပါလေဗျဟုတ
်လက်ရှိမှာတော့ရခိုင်တပ်တော် AA ဟာကြောက်တော်မြောက်ဦးမင်းပြမြေပုံပုံနှကျွန်းပေါတော်ရသေတောင်ရန်ပြင်းနဲ့ချင်းပြည်နယ်ကပလက်ဝမြို့နယ်တွေကိုလုံးဝထိန်းချုပ်သိမ်းပိုက်ထားတာပါ AA သိမ်းပိုက်ထားတဲ့မြို့နယ်အားလုံးမှာအခုလိုနေအိမ်ဖောက်ထွင်းမှုတွေရှိနေတယ်လို့တိုက်ပွဲတွေဖြစ်နေတဲ့ဘူးသီးတောင်မောင်တော်အန်းစားတဲ့မြို့နယ်တွေမှာလည်းဖောက်ထွင်းခိုးယူမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့တော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့မြန်မာနိုင်ငံတွင်အခြားသောတိုင်းနယ်ပြည်နယ်တချို့မှာလည်းနေအိမ်တွေဖောက်ထွင်းခိုးယူခံရတာဖျက်ဆီးခံရတာတွေရှိနေတယ်လို့သက်ဆိုင်ရာဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြခဲ့တာပါဗျာအခုတော့မွန်ကရင်နယ်ဆက်ကတိုက်ပွဲသတင်းဆက်ချင်ပါတယ်ဗျာမတ်လ28ရက်နေ့တုန်းကစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးကြီးကြောင်းမွန်ကရင်နယ်ဆက်ကဓမ္မသက်ကြီးရွာမှာနေ300လောက်မီးလောင်ပြကျခဲ့ရပါတယ်။မတ်လ28ရက်နောက်တစ်ရက်မှာလည်းထပ်မံပြစ်ခတ်တိုက်ခိုက်လာတာကြောင့်နောက်ထပ်နေတွင်မီးလောင်ကျွမ်းခဲ့ရတယ်လို့ဒေသခံတဦးသေဆုံးပြီးနောက်ထပ်တဦးလည်းအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရွာကနေကပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြပြပါပါခင်ဗျာ။
လက်နက်ကြီးပစ်ခတ်မှုကြောင့် March လ29ရက်နေ့ကနေအိမ်300လောက်မီးလောင်ပြာကျခဲ့တဲ့ကြိုက်မျောမြို့နယ်သမတကျေးရွာမှာ March လ28ရက်နေ့မှာလဲစစ်တမောကနေလက်နက်ကြီးတွေနဲ့ထပ်မံတိုက်ခိုက်လာတာကြောင့်ညနေ 9:00 လောက်ကနေအိမ်တွေထပ်ပြီးတော့မီးလောင်ကျွမ်းခဲ့တယ်လို့မျက်မြင်တွေ့ရှိတဲ့ရွာခံတွေက VOA ကိုပြောပါတယ်လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတာကြောင့်ဘသူမှမီးမငိမ့်တန်နိုင်ပဲတရွာလုံးပြာကျသွားနိုင်တယ်လို့ရွာခံတအူကပြောပါတယ
်ငါကပန်းနဲ့ပေါန်လုံးတော့ကွာ
တင်မောခဲကနေရွာကိုပြစ်ခတ်လာနေတယ်သူတို့ပြစ်ခတ်လို့အိမ်နှလုံးမီးလောင်တယ်ဒီကနေ့လောင်တဲ့အချိန်ကမီးငြိမ်းတက်နိုင်တယ်ငြိမ်းတက်ပြီးမှနောက်တစ်ခါထပ်လာပြစ်တယ်ခုနကထပ်ပြစ်လာလို့မီးထားတော့ထပ်လောင်တယ်အခုမီးလောင်နေတော့မယ်ဘယ်သူမှဝင်ပြီးတော့မီးမငြိမ်းတက်ရဘူးသူတို့တောက်လျှောက်ပြစ်နေလို့ဘယ်သူမှမီးဝင်မငြိမ်းရဘူးတကယ်လို့သူတို့ထပ်ပြစ်လာရင်မီးလည်းငြိမ်းတက်လို့မရဘူးဆိုတော့တရွာလုံးပြာကျသွားနိုင်တယ်ရွာခံတွေကတော့ရှောင်းတဲ့လူကရှောင်းတယ်တချို့ကရွာမှာကြံရှိနေသေးတယ်ဒါပေမဲ့မီးငြိမ်းတက်ဖို့ကငြိမ်းတက်လို့မရဘူးအနီအနားကရွာမှာလည်းလက်နဲ့ကြီးကြတာရှိတယ်ကော့တရွာတွေအန်ကမင်ရွာတွေမှာလည်းလက်နဲ့ကြီးကြီးကြတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်မတ်လ28ရက်နေ့တုန်းကတော့စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ဓမ္မတရွာကစစ်ပေးရှောင်တို့ဒေဆုံးပြီးနောက်တူအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နောက်ထပ်မျက်မြင်တွေ့ရှိခဲ့တဲ့ရွာခံတို့က VOA ကိုပြောပါတယ
်ရောအုပ်မှာတာအကန်ကြီးအမှန်ကတော့ကတည်း
တင်းရှောင်နေတဲ့သူကဒဏ်ရာတယောက်ရတယ်လက်ဒဏ်ရာက10ချက်လောက်ချုပ်လိုက်ရတယ်လက်ဘေးမှာရောဘိုက်မှာရောရှသွားတာဘိုက်ဒဏ်ရာကပို့ပြီးတော့နာကျင်နေတာမနေ့ကခြေတော့ပြတ်ရှဒဏ်ရာထိထားတဲ့တယောက်ကဆေးရုံရောက်ပြီးတော့တေးသွားတယ်အဲ့ဒီတေးသွားတဲ့တယောက်ကချမ်းမကြံနေတဲ့ဗမာအလုပ်သမားတွေပေါ့ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်စစ်ကောင်စီတဟာကော့ဘိန်ရဲစခန်းကိုလက်လွတ်ဆုံးရှုံးခံရပြီးတဲ့နောက်အနီးဝန်းကျင်ကိုနေစဉ်ဆိုးသလိုစစ်တင်ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းနဲ့ပါပုံကျဲတက်ခိုက်နေတာလို့ရွာခံတွေကပြောပါတယ
်အဟာကပေါ့ကြတာတာတာ
အိမ်တွေပါပစ္စည်းမှမကောက်နိုင်ဘူးအကုန်မီးလောင်ပြာကျကုန်တာဘယ်လိုပြောရမလဲခန်းစားချက်မကောင်းဘူးတရွာလုံးအဲ့ဒီလိုဖြစ်နေတယ်ဆိုတော့ရင်ထဲလည်းမကောင်းဘူးအခုနည်းနည်းကျန်နေတဲ့အိမ်တွေထပ်ပြီးတော့ပျက်စီးအောင်မယ်ထင်တယ်သူတို့ကအဲ့လိုအကောင်တိုင်းပေးမနေဘူးမြမစစ်သားတွေကအဲ့ဒီလိုပြောထားတယ်ပြီးတော့လမ်းနေသွားလို့မရဘူးအကုန်လုံးပိတ်ထားတယ်ရွာသားတွေအရန်ဒုက္ခရောက်နေကြတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်ကော်ဘိန်ကျေးရွာတဝိုက်မှာတော်လိုင်းရီပူပေါင်းတပ်တွေလှုပ်ရှားနေပြီးတော့တရနာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားပြီးနှစ်ဖက်စီရင်တင်မာနေဆဲဖြစ်တယ်လို့ရွာခံတွေကပြောပါတယ်။သမတကျေးရွာတက်ခဲခံရပြီးတဲ့နောက်ဒေသခံတွေအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်သွားကြပေမဲ့လို့ရွာထဲပိတ်မိနေသူများနဲ့ချီရှိနေပါသေးတယ်။စစ်ကောင်စီဘက်ကလမ်းကြောင်းတွေပိတ်ဆို့ကန့်သတ်ထားတာကြောင့်ဖြတ်တန်းသွားလာဖို့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်။သမတရွာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမဟာမိတ်ပူးပေါင်းတပ်တွေကော့ဘိန်ရဲစခန်းကိုဝန်ရောက်တိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကသမတကော့ဘိန်ကော့ပေါ့ကော့ကြိုင်ကော့ဝမ်ကော့ဒွန်ကော့ပနောအန်ကစင်နဲ့အနီအနားကျေးရွာတွေကိုနေစဉ်လေကြောင်းရေကြောင်းအသုံးပြုပစ်ခတ်မှုကြောင့်ဘာသာရေးအဆောက်အုံနဲ့နေအိမ်တွေမိလောင်ပျက်စီးပြီးအရက်သားပြည်သူတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သစ်စစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ
်။နန်းလောင်ပြပြခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com မှာထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲအလှည့်ပေးကြပါတယ်ဗျာ။ယူကရိန်းချူချော်စစ်ကိုသတင်းလိုက်ကြတဲ့သတင်းသမားတွေပေါ်ရုရှားကပြင်းထန်တဲ့ဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာရုရှားသတင်းတောက်တွေဒါဇင်နဲ့ချီဟာထွက်ပြေးခဲ့ကြပါတယ်။လူကဝေးသွားပေမဲ့ပြင်ပရောက်သတင်းသမားတွေအနေနဲ့စိတ်မချသေးတဲ့အခြေအနေဖြစ်နေပါတယ်။ဘာလင်မြို့ကလီယန်စကော့ပြည်သတင်းနဲ့စတီးဗ်ဘာရာဂိုနာတို့ရဲ့သတင်းဆောင်မကိုအခြေခံပြီးဥတ္တမောင်တန်းကပြောပြပါမယ်ခင်ဗျာ
။ရုရှားဆိုရနဲ့ဝေးအောင်ကက်သရီနာဖိုမီနာဟာနှစ်နှစ်အတွင်းမှာတိုင်းပြည်သုံးပြည်တိုက်ခိုက်ခုနှစ်ခန်းပြောင်းခဲ့ရတာပါ။ဒါပေမဲ့ဝေးတာကြောင့်လုံခြုံပြီးလို့အတိတ်ပဲမရပါဘူး ဖော်မီနာကအခုလိုပြောပါတယ
် You still a hostage in their hands because
ရှင်ကသူတို့လက်ထက်ကတစ္ဆကံဖြစ်နေတော့မှာပဲဘာကြောင့်လဲဆိုတော့ရှင်ဘဝအပေါ်သူတို့ကဩဇာညောင်းနေတယ်လေအဲ့ဒီမှာရှင်မရှိတော့ပေမဲ့ရှင်ကိုသူတို့ကအမှုလို့တရားစွဲနိုင်ပါတယ
်ရုရှားဘုံတွေကယူကရိန်းမြို့တော်ခီးဖို့ကြောက်ခဲ့ပြီးတဲ့နောက်ကျူးကျော်စစ်သတင်းတွေနဲ့ပတ်သက်လို့ရုရှားကဥပဒေပြဋ္ဌာန်းထောင်နာကြီးကြီးမားမားတမလာတော့ပုံမင်းရတွေ့ရပါတယ်
7460 ကတက်သားကျွန်တော်ဂျီဖရီတာဒန်နီအန်ဒရီဖစ်ဖရိုကင်ကကျူးလွန်ခဲ့ပြီးတဲ့ရာဇဝတ်မှုတွေကိုဝန်ခံပါတယ်
ยูเครนยาดาวุตักเคเรโลรัสเซียเซตตากเปียวปะณีล่ะเนาะอาราไวน์ฤตั่วดอดีตะเรนฮารัสเซียเซตตาจองตะเรนอมาฤผ่านนามุโฟมีนาโกไล่ปาโรเลอะเปชิตุมาตั่วทาวดันเซเนปาปิบะมานีไทลောက်กันยาเดอะคาจองตุยยาเดอะคักเคฤเรกะตะคูกะรออะคูโลอุฤไกฉิ่งฉองนอกเซคค้าดาบาเวตุมาเบมานีนีเดซูรอโกโฟมีนากะลูซีมะคันมาบุ
After these 2 years, you simply realize
that there is no way to do it.
They don't want them to report anymore. They want to frighten them.
Katerina
Abramova ha bale che sai russia ba da zaga ne medusa tadin ye set twe set san ye a chi ke phit par de tu ga khu lo so ba de
it's illusion that
russia ma ma shi da ne long wa long jong sit cha bi so ra tin ya mu de khu ba be
cyber attack khe mu re internet ka ni khu win mu chou sa da re tu ro ye internet sa myet na wo phet pho chou sa da re ko de abramova lo chong khe ya ba de a khu lo tu ga set bi pyo ba de
Freedom of information in general.
Technically,
I live abroad. Feelings of frozen and my life
jma khan sa chet twe e khe twa ba bi jma ye bwa ga 2022 khu ne february 24 ma yet twa ro a di dai mai yet ni ro da ba
russia su a ne tbo kwe ja du re paw naw ta thu cha na de a yei tuk khu ga do a jin taw ne ma kwe lun twa khe de russia tai khan khon sa alexey nevelny ba pa naw be pe sa a ra re chi ma ba se putin go sat chin yat ti khe cha de du re a yei chi bo go Alexei Navalny ရဲ့ ဖြစ်ရပ်က ကြက်တာနေပါလေခင်ဗျာ ကျွန်တော်တမောင်သားမှာ
နောက်ထပ် နိုင်ငံတကာ သတင်း စောင်းပွား တစ်ပုဒ် တင်ဆက်ဖို့ ရှိတာကတော့ Ukraine ပြည်သူတွေက ခုခံ စစ်တွေ့ ရမငွေ ရှာနေကြတဲ့ အကြောင်းပါ Ukraine စစ်ပွဲ 2 နှစ်တာ ကာလ အတွင်း Ukraine ပြည်သူတွေက သူတို့ စစ်တပ်ကို ထောက်ပံ့နိုင်မှု အတွက် ပုံစံ အမျိုးမျိုး နဲ့ ငွေကြေး ရမငွေ တွေ ရှာနေကြပါတယ် စီးပွားရေး အကျပ်တဲတွေ ရှိနေတဲ့ တိုင်အောင် ငွေကြေး ထောက်ပံ့မှု တွေ ကတော့ ရော့ကျမသွားသလို Nilante Tombi, Yamungwe Shapuidari, Sellet, Losan, Nijare, Chiang, Ukraine and Kiev Purogani, Lysia Bucklex, people at the Ringo, Makempu, Twigger, Tempiabi Bomb, yeah.
မြန်မာနိုင်ငံမှာ စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့ PDF တပ်ဖွဲ့တွေကို PDF ပြည်ပကမြန်မာတွေဝိုင်းဝန်းကူညီပံ့ပိုးကြသလိုပဲ Ukraine ကျူးကျော်စစ်ကိုပြန်လည်ခုခံနေတဲ့ Ukraine စစ်တပ်ကို Ukraine ပြည်သူတွေကလူအငွေအလုံးရင်ပံ့ပိုးကူညီပေးနေကြတာပါ Ukraine စစ်တပ်ရဲ့စည်ရွေအရစစ်ပွဲစတင်ပြီးပထမတစ်နှစ်ခွဲအတွင်းစစ်တပ်အထွေပြည်သူတွေရဲ့လူဒဏ်ငွေဟာဒေါ်လာ၁၂,500ကျော်ရှိပါတယ်။စီးပွားရေးအကျပ်တဲတွေကြုံရတဲ့တိုင်အောင် Ukraine ပြည်သူတွေဟာသူတို့စစ်တပ်ကိုနိုင်တဲ့လောက်အင်အားနဲ့ဆက်လက်ပတ်ပိုးနေကြဆဲပဲလို့လူမှုဗေဒပညာရှင်လည်းဖြစ် Kiev စီးပွားရေးတပ်ကတူဗမာခါချုပ်လည်းဖြစ်တဲ့ဒီမိုဖီဘရစ်ကပြောပါတယ်။
Ми бачимо, що українці, не зважаючи на те, що у них проблеми з фінансами, вони все одно
Сівай п'ятнарі блове шіші, нене танає, нене Ukraine підуре гаро, туро сітаку лудан не жаро маве.
Лунгене нене Росія га Ukraine го садін чужо ре чейно га, суйно підуре є лудан гуй га, санє ден ла ау мя пя гей баре. Ukraine ရပ်ပုံ ငွေ အဖွဲ့ တစ်ခု ဖြစ် တဲ့ Comeback Alive ရဲ့ ဒုတိယ ညွှန်ကြားရေးမှူး Oleg Kapango ကအခုလိုပြောပါတယ်။
ဒ
ီကျူးကျော်စင်မစခင်ကျွန်တော်တို့ရန်ပုံငွေအဖွဲ့တက်တန်း၈နှစ်လုံးရှာပွေခဲ့တဲ့ရန်ပုံငွေကယူကရိန်းဖိဖနာငွေတန်း200ပဲရှိခဲ့ပါတယ်။ဒါပေမဲ့ယူကရိန်းစစ်ပွဲအစ2022ခုနှစ်မတ်လ2ရက်နေ့မှာတော့တနေ့တည်းကိုဖိဖနာငွေတန်း340ထိရခဲ့ပါတယ်။
Comeback Alive အဖွဲ့ဟာယူကရိန်းစစ်တပ်ကိုကူညီပေးနေတဲ့အကြီးဆုံးရန်ပုံငွေအဖွဲ့ကြီးတွေကတစ်ခုဖြစ်ပါတယ်။စစ်ပွဲနှစ်နှစ်ရှိလာတဲ့အချိန်မှာအလူငွေတွေနည်းလာတာမှန်ပေမဲ့လို့လူရန်မှုတွေကတော့ဆက်ရှိနေဆဲဖြစ်ပြီးစမ်းသစ်တဲ့နည်းတွေနဲ့ရန်ပုံငွေရှာဖွေလာကြတယ်လို့လည်းကပန်ကိုကပြောပါတယ်။ဒါရောဟာသပညာရှင် Facebook Jack အစိုးရတယောက်လိုတချင်းဆိုပြီးရန်ပုံငွေရှာနေတာပါ
Samuel Spivat စေရပါချော
ကျွန်တော်အစိုးရတယောက်မဟုတ်ပေမဲ့လည်းရန်ပုံငွေရဖို့အခုလိုတချင်းကပါဆိုတာမျိုးလုပ်ခဲ့တာပ
ါအချိန်တိုအတွက်အလူငွေများရချင်တဲ့အတွက်အစိုးရ Grover Washington Jr. ရဲ့ Just the Two of Us ဆိုတဲ့တချင်းကိုအခုလိုကပါဆောင်းဆိုဖို့အတွေ့ရခဲ့တာလို့လည်းသူကပြောပါတယ်
potrebna bula antidronova roshnitsya dla
drone re ko pit cha nai ne lanat dwe lo ba de di lanat takhu ga ukraine fifna ngwe 9 thain law goun ja ba de di ngwe ko myan myan sha nai mu lo ba de di twa takhu ko lou ma ya ma mu instagram lu mu ko yan ma khat myan myan pyan nan bi ta sin pyan share da re mya mya ya aw lo ba de
tu chan ga tu myo lin da de chang chaw bi nai bai twe ma alu ngwe ri a mya pya ya shi ke ba de di lo be ta jwa lou sha tu Yaroslava Kravchenko ကတော့တူးချင်းအလူငွေနည်းနည်းချင်းနဲ့ရန်ပုံငွေများလာအောင်လုပ်တဲ့ All for 10ရန်ပုံငွေလှူရှာမှုကိုစတင်လှူဆောင်နေပါတယ်
။ Незалежно від кількості грошей, які у тебе є, в тебе їх може бути.
ငွေနည်းများရှိတဲ့သူဘယ်သူမှဆိုလူတိုင်းက Ukraine Fifna ငွေ10လှူတယ်ဆိုရင်ဒါကနေ့စဉ်ဒေါ်လာ25စန်ဖြစ်ပါတယ်။ဒီနည်းကပမာဏမများပေမဲ့ပါဝင်တဲ့သူတိုင်းက Ukraine အမြန်ဆုံးအောင်မြင်ဖို့သူလည်းပါဝင်ကူညီနေတယ်ဆိုတဲ့ခံစားချက်မျိုးလည်းဖြစ်စေပါတယ်။ဒီလိုအနေချင်းလူရမ်းမှုတွေကနေပဲနေ့စဉ်ယူကရိန်းဖိဖနာဝေးတက်တောင်းရရှိပါတယ်အခုဆိုရင်ယူကရိန်းနေကြာအထူးစီစဉ်ထားတဲ့ digital ban တစ်ခုတည်းကိုဒီလိုအလူငွေထည့်ကြတဲ့ဂျားလို့ခေါ်တဲ့ရမ်းမှုငွေစုဆောင်းနည်းကရေပန်းစားလာပါတယ်လူတွေလွယ်ကူကူပါဝင်ထည့်ဝင်နိုင်တဲ့နည်းဖြစ်တယ်လို့ digital mono bank ban ကိုပူးတွဲတည်ထောင်သူ Oleg Gurukovsky ကပြောပါတယ
် Banka tse досить зручний інструмент, який дозволяє
діджасі сінга лолекуку ngwe su nai ne digital subu ba lu tiao ga nau lu tiao ye ban ne go ngwe lwe de so yin lwe de pamana ne chain ye go ban ga kan tat da shi ba de da ba mye ja ga ro ai lo mho ba u bdu mo so kan tat hunter ma khan ya be yan mo ngwe pamana mya mya sha nai ne ni ba
စစ်ပွဲနှစ်နှစ်တာကာလအတွင်းရန်ပုံငွေရှာဖွေမှုတွေလည်းပိုးပြီးတော့စနစ်ကျလာတယ်လို့စစ်တပ်ဝန်ဆောင်ကူညီပေးနေသူတွေကပြောပါရယ်တစ်ဖက်မှာလည်းယူကရိန်းပြည်သူတွေဟာဘယ်လိုစီးပွားရေးပြဿနာတွေပဲကြုံရကြုံရတိုင်းပြည်လွတ်မြောက်ရေးအတွက်စစ်တပ်ကိုဆက်ပြီးထောက်ပံ့ဖို့လိုအပ်နေတာကြောင့်ငွေကြေးလူရန်တာကိုဦးစားပေးအရာတစ်ခုဖြစ်နေဆက်လက်ပါဝင်လှူဆောင်နေကြဆဲဖြစ်ပါရယ်ရှင
်မတ်ကင်ဘူးတွေးတင်ဆက်ခဲ့တာပါခင်ဗျာအခုတော့နောက်ထပ်နိုင်ငံတကာသတင်းဆောင်မတစ်ခုနဲ့ဆက်ပါမယ်ပါကစ္စတန်ရဲ့စီးပွားရေးမြို့တော်ကရာချီကရက်ွက်တစ်ခုဟာလူစိုးကိုင်းတွေအကြမ်းဖက်တဲ့နေရာဖြစ်ထင်ရှားခဲ့ပြီးမျိုးဆက်လိုက်ခံစားခဲ့ရတဲ့စိတ်ဒဏ်ရာတွေကိုကုစားနိုင်ဖို့အဲဒီကကြောင်းတစ်ကြောင်းဟာ on site လှုပ်ဆောင်နေပါတယ်စိတ်ကျန်းမာရေးကိုအရေးပေးတဲ့ဒီ Karen Foundation ကြောင်းဟာကလေးတွေနဲ့အမေတွေကိုစိတ်ခွန်အားပေးမြင့်တင်ပေးပြီးအကြမ်းဖက်မှုတွေရန်လုံမှုတွေကိုအဆုံးသတ်ဖို့ကြိုးပမ်းနေပါတယ် Sarah Zaman တရေပိပုချက်ကိုကိုင်းညင်းကတင်ပြပေးပါမယ်ခင်ဗျာ
Kiran Foundation ကျောင်းထဲကို Sabrina Gatry လမ်းလျှောက်ဝင်လာတဲ့အခါကလေးတွေကသူ့ကိုစီးဖက်ကြိုဆိုကြပါတယ်။ဒီကျောင်းဟာပါကစ္စတန်ရဲ့စီးပွားရေးမြို့တော်ကရာချီကလူနေထူထပ်တဲ့ Lahari ရပ်ကွက်ထဲမှာရှိရပါ။နှစ်ပေါင်းများစွာ Lahari ဟာနိုင်ငံရေးနဲ့ရာဇဝတ်ဂိုင်းတွေကြီးဆိုးတဲ့နေရာဖြစ်ခဲ့ပါတယ်။ဒေသခံတဦးဖြစ်တဲ့ Yasin Ahmed က
အ
ရင်တော့ဒီလမ်းတွေကသွားလို့မရအောင်ပါပဲ။နေပိုင်းရောညပိုင်းမှာပါ။ဒီကျောင်းကိုလာလို့မရပါဘူး။ကြီးစံတွေကအချိန်မရွေးရောက်လာနိုင်ပါတယ်။
အိမ်တွင်းအကြမ်းဖက်မှုကိစ္စတစ်ခုကြောင့်ကထရီဟာဒီရက်ွက်ထဲကိုလွန်ခဲ့တဲ့နှစ်20ကရောက်လာခဲ့ပါတယ်။မန်ဘော်ကအကြမ်းဖက်မှုတွေဟာအိမ်တကားနောက်ွယ်ကမိသားစုတွေကိုအပြင်းထန်ထိခိုက်စေတာကိုသူတွေ့ခဲ့ပါတယ်။ Sabrina Gatry က
because of you know aggression
စိတ်ထဲကရန်လိုမှုတွေဒေါသတွေကြောင့်မိသားစုတွေကအငဲဆုံးလူသားတွေအပေါ်ဒီဒေါသတွေကတက်ရောက်သွားတတ်ကြပါတယ်။အားအနေဆုံးဖြစ်တဲ့အမျိုးသမီးတွေအပေါ်မှာလည်းတက်ရောက်ပါတယ်။
စိတ်ကျမ်းမာရေးကိုအာယုံဆိုင်တဲ့စောင့်ရှောက်မှုမျိုးကထာရီကဖန်တီးခဲ့ပါတယ်။ ဒီเจ้ามาမကျင်တော့ခင်သူ့နီလန်းတွေကိုမိခင်နဲ့ခလေးအုပ်စုကလေးတွေမှာ10နှစ်လောက်နေပါကျင်တော့ခဲ့ပါတယ
် So understanding that what trauma does to a child
စိတ်ဓာတ်ရီကခလေးတွေပေါ်ဘလို့တက်ရောက်လဲဆိုတာနားလည်ရင်လူကြီးဘဝအထိဘလို့ပါလာမလဲဒီတန်တရားကိုဘလို့ပြောင်းလဲနိုင်မလဲစဉ်းစားရပါတယ်အမေရိကလူအဖွဲ့အစည်းတွေမှာပြောရေးဆိုခွင့်ရှိသူတွေဖြစ်လာပါတယ်စိတ်ဓာတ်ရီနဲ့သူတို့ရဲ့တက်ရောက်မှုတွေကိုပြောပြကြရပါတယ်
ပြင်းထန်ပြီးအငင်းပွားစရာဖြစ်တဲ့ဥပဒေအရနှိမ်နှင်းမှုတွေကြောင့်လာယာရီရက်ွက်ဟာပြီးခဲ့တဲ့10နှစ်အတွင်းငြိမ်းချမ်းသွားခဲ့ပါတယ်။ဒါပေမဲ့လည်းအရင်ကစိတ်တန်ရာတွေကကြံခဲ့ပါတယ်။နိုင်ငံရေးပါတီတစ်ခုရဲ့နှိမ့်ဆက်တဲ့အခန်းတစ်ခုပါတဲ့ဒီဆောက်အုံကိုကထာရီပရဟိတဖောင်ဒေးရှင်းက2014ခုနှစ်ကရယူခဲ့ပါတယ်။ပထမနှစ်မှာပဲចောင်းသူចောင်းသားကြီးတွေကိုစိတ်ဒဏ်ရာတက်တောင်ကူညီခဲ့ပါတယ
် I announced it as
ဒီနှစ်ကကူစားတဲ့နှစ်လို့သတ်မှတ်ကြေညာထားပါတယ်ဒီနှစ်မှာဘာလေးလာမှုမှမလုပ်ဘူးစာအုပ်တွေကိုပိတ်ထားပြီးကူစားကြပါမယ်ရှယ်ယွန်းမှုတွေအပြစ်လိုခံစားရတာတွေလက်စားချေချင်တာဒေါသနဲ့ပောက်ကွဲတာတွေလူတိုင်းမှာရှိနေပါတယ
်
အရင်ကတွေးဆွန်းခဲ့တဲ့နိုင်ငံတွေမှာအခုတော့နူးညံ့တဲ့စာသားတွေနဲ့ပြည့်နေပါပြီ
school မှာ हमें politely
ဒီမှာဆရာမတွေကချိုးတာပြီးရိုက်လည်းမရိုက်ပါဘူ
းအကျင့်မကောင်းတဲ့ကိစ္စတွေကိုလည်းကူညီဖြေရှင်းပေးဖို့စိတ်ပညာရှင်တယောက်ကလည်းအငြင်းရှိပါတယ်အတန်းကြီးចောင်းသားတွေအတွက်တရားထိုင်တာဟာကိုယ့်ဘာသာကိုပြန်သုံးသပ်ဖို့အချိန်ရစေပါတယ်မိခင်ဖြစ်သူတွေကိုလည်းနေရပေးတင်ကြားအထူးဂရုစိုက်ပါတယ
် and you teach others at home
အင်္ဂါလူတွေကိုလည်းကလေးနဲ့ဘယ်လိုဆက်ဆံရမလဲဆိုတာသင်ပေးပါတယ်ဘလို့စကားမျိုးပြောရမယ်ဘလို့စကားမျိုးကိုမပြောရဘူးလဲဆိုတာကိုလည်းသင်ပေးပါတယ
်သူ့ចောင်းသားတွေအများကြီးကရာချီမှာတက္ကသိုလ်တက်နေပါပြီဒါပေမဲ့လည်းသူ့နီလန်းကိုမယုံတဲ့သူတချို့ရှိတယ်လို့ကထာရီကပြောပါတယ်
There are people in Leari also who say that
ចောင်းသားတွေကိုချွတ်ချွတ်တတာဆက်ဆက်နေရင်ကလေးတွေနဲ့လုံထွေးနေရင်သူတို့တက္ကသိုလ်ကောင်းတွေကိုရောက်မှာမဟုတ်ဘူးလို့ Leari မှာရှိတဲ့သူတွေနဲ့ပညာသင်ကြားရေးကလူတချို့ကပြောခဲ့ပါတယ်အခုအချိန်မှာသူတို့မှားတယ်လို့တက်တည်ပြနိုင်တဲ့အတွက်ကျွန်မအလွန်ကိုဝမ်းသာပါတယ်
စာတင်ပေးပြီးစိတ်ရောဂါကုပေးတဲ့သူ့နီလန်းကြောင့်အတိတ်ကနဲ့မတူတဲ့အနာဂတ်မျိုးလူငယ်မျိုးဆက်သစ်တွေတည်ဆောက်သွားနိုင်မယ်လို့ကထာရီကယုံကြည်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့တောက်ကြမနေခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များ။အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ပို့လို့ရဆိုရင်တော့ VUE email လိပ်စာက burmese@vuenews.com ဖြစ်ပါတယ်များ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။ကျမ၏ကဏ္ဍနဲ့တိုင်းရင်သတင်းလှအစီအစဉ်တွေမတင်ဆက်မီမှာဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့စတင်ပါမယ်။လေဦးတော်လိုင်းအင်အားစုနဲ့တိုင်းရင်းသားမာမိတ်တွေရဲ့ထိုးစစ်ကိုမရှင်းနိုင်တဲ့စစ်ကောင်စီတပ်ဟာတိုင်းရင်းသားပြည်သူစစ်ပြည်ခိုင်ဖြိုးနဲ့ပြူစောထီတွေကိုအုံပြုပြီးခံစစ်ကိုပြင်းနေကြောင်းဥအောင်ခင်ကသုံးသက်ရေးသားတာကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
။ဝေဥတော်လာရင်တိုင်းရင်းသားလွတ်မြောက်ရေးတိုက်ပွဲတွေဟာတသားတည်းတစ်ထပ်တည်းဖြစ်လာတာကိုတွေ့ရတယ်လို့လွန်ခဲ့တဲ့မတ်လ12ရက်နေ့ကကျင်းပတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အစည်းအဝေးမှာယာယီသမ္မတဒူဝါလက်ရှိလကပြောသွားပါတယ်။ဆင်အာနာရှင်စနစ်ခြုံငင်းရေးကိုတိုင်းရင်းသားမဟာမိတ် NUG အစိုးရနဲ့ပြည်သူလူထုပေါင်းပြီးစ조사နေတယ်လို့ဆိုပါတယ်။စနစ်တကျကြိုတင်ပြင်ဆင်မှုနဲ့ဗဟိုကူကဲမှုအားကောင်းတဲ့ဒေသတွေမှာတော်လှန်ရေးရလကောင်းတဲ့စီရေးရလကောင်းကိုတက်တူထမ်းမြန်တွေ့ရတယ်လို့ဆိုပါတယ်။ဒီနဲ့ကံပြီးခုခံတော်လှန်နေတဲ့အစ်စ်မှာတင်းတိမ်နေလို့မရဘူးလို့ဆိုပါတယ်။စီရေးရလထွက်အောင်လုပ်ဖို့အထူးလိုအပ်ပါတယ်တဲ့။စစ်ကောင်စီကိုအနာပေးလို့မဖြစ်နိုင်တဲ့အတွက်အခုလိုအရှိန်ရနေတုန်းစစ်စင်ရေးကိုတိုးမြင့်ရမယ်လို့ဆိုပါတယ်။တံပူတော့နာနာနှက်ရမယ်အခြေအနေကိုရောက်နေပြီလို့ NUG ယာယီသမရဒူဝါလက်ရှိလကပြောသွားပါတယ
် KIA ကချင်လွတ်မြောက်ရေးတပ်နဲ့ KNLA ကရင်လွတ်မြောက်ရေးတပ်တွေဟာຫນွေဦးတော်လိုင်းအစပိုင်းကတည်းက PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ပညာသင်ကြားပေးပြီးစစ်ကောင်စီကိုတိုက်ခိုက်လာကြတာဖြစ်ပါတယ် KIA ဟာရခိုင်တပ်တော်ကိုပြုစုပြောထောင်တဲ့အဖွဲ့အစည်းလည်းဖြစ်ပြီးတအားလူမျိုးရေးတက်ကိုပြန်လည်ဖွဲ့စည်းရမှာလေအကူအညီအများကြီးပေးခဲ့ပါတယ်။လွန်ခဲ့တဲ့မတ်လ9ရက်နေ့ကစတဲ့ KIA ထိုးစစ်ဟာ ၄ရက်အတွင်းစစ်ကောင်စီစခန်း20ကိုသိမ်းဆီးနိုင်ခဲ့တယ်လို့ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောပါတယ်။ဒါပေမဲ့ကချင်ပြည်နယ်မှာကချင်မဟုတ်တဲ့လီစုရဝမ်းလော်ဝော်လက်ချိတ်စတဲ့မျိုးနွယ်စုဝင်တွေဟာစစ်တပ်လက်ဝေကံပြည်သူစစ်ဒါမှမဟုတ်နယ်ခြားသောတပ်အဖြစ်အသုံးချခံနေတဲ့ပြဿနာရှိနေပါတယ်။စစ်ကောင်စီတပ်နဲ့ပြည်သူစစ်ကတစ်ဖက် KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ရင်ဆိုင်တိုက်နေကြတာဖြစ်ပါတယ်။ကချင်ပြည်သူစစ်တွေဟာမဆာလာခစ်ကတဲ့ကရှိခဲ့ပြီးပုံစံအမျိုးမျိုးနဲ့ရပ်တည်နေတဲ့တပ်ဖွဲ့တွေဖြစ်ပါလေ
။ဒါပေမဲ့ဒီကနေ့အထိစစ်တပ်လက်အောက်ခံအဖြစ်ရပ်တည်နေတဲ့အဖွဲ့ကတော့အနည်းငယ်သာရှိပါသေးတယ်။မြစ်စုံတဝိုက်မှာလှူရှားပြီးလဆန်းအောင်ဝါဥဆောင်တဲ့လဝရန်ပြည်သူစစ်၊တနိုင်းကလမုံပြည်သူစစ်၊လီဒိုလက်မဘော်ကရှရူးစုပြည်သူစစ်၊ပူရာအိုမြို့နယ်ကရဝမ်ပြည်သူစစ်၊စဒုံမြို့နယ်ကမောင်လံပြည်သူစစ်နဲ့ကချင်အထုဒေသတိပန်းဝါအခြေဆိုင်စခုံတရင်ဥဆောင်နဲ့နေကြားဆောင်တပ်တို့ဖြစ်တယ်လို့မလစနေရနေတို့ KND ကချင်သတင်းမှာဖော်ပြပါတယ်။ဒီစုပြည်သူစစ်ခေါင်းဆောင်သတိပြန်ချီဥရွှေမင်းကတော့မြကြီးနားဗမော်ကားလာမှာ KIA နဲ့တိုက်ပွဲဖြစ်ပွားပြီးမလ9ရက်နေ့ကလေဆုံသွားကြောင်းသိရပါတယ
်။တကယ်တော့ပြည်သူစစ်တွေဟာKIA ကချင်လူမျိုးရေးတပ်ကခွဲထွက်လာသူတွေဖြစ်ပါတယ်။ဥပမာ KIA တပ်မှူးလက်ချိတ်မျိုးနယ်ဝင်စကုံတရင်ဟာ KIA နဲ့သဘောထားကွဲလွဲနေတာကြာပြီဖြစ်ပေမဲ့1989ရောက်မှကချင်အထူးဒေသတဲ့ကချင်ဒီမိုကရေစီသစ်တပ်မတော် NDAK ကိုဖွဲ့စည်းခဲ့တာပါ။လက်ချိတ်နဲ့လော်အော်မျိုးနယ်စုအများဆုံးပါဝင်တဲ့လက်နက်ကင်အဖွဲ့ဖြစ်ပါတယ်။2008အခြေခံဖွဲ့စည်းပုံအရပြည်သူစစ်ကိုအသွင်ပြောင်းတဲ့အခါNDAK ဟာနေကြားဆောက်တပ်ဖြစ်လာပါတယ်စစ်တပ်ဩဇာကံဖြစ်သွားတဲ့စကုံတရင်တပ်ဖွဲ့က2013မှာပထမဦးဆုံးအကြိမ် KIA နဲ့ထိတွေ့တိုက်ပွဲဖြစ်ပွားပါတယ်အဲဒီကစပြီးကချင်မျိုးနွယ်စုအချင်းချင်းပဋိပက္ခစတင်ဖြစ်ပွားတယ်လို့ဆိုနိုင်ပါတယ်အရင်ကနားလည်မှုရယူနိုင်ခဲ့တဲ့မျိုးနွယ်စုတွေဟာရံဘက်တွေဖြစ်လာကြပါတယ်မျိုးနွယ်စုတွေမစည်းလုံးနိုင်အောင်စစ်တပ်ကဂျားဝင်တတ်ရှို့ပြီးကြိုးကန်တဲ့သဘောလည်းဖြစ်ပါတယ်
လူဦးတော်လာရေးကို KIA ကချင်နဲ့ KNL ကရင်ကရင်နီတပ်တွေကထောက်ခံအားပေးနေတာမို့ကချင်ကရင်နဲ့ကရင်နီပြည်နယ်တွေမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တွဲပီးစစ်ဆင်တာတွေများပါတယ်။ NUG သမ္မတကကချင်မျိုးသားဖြစ်ပြီးဝန်ကြီးချုပ်ကကရင်အမျိုးသားဖြစ်နေတာဟာလေတော်လာရေးတဲ့ထင်ရှားတဲ့သင်္ကေတတစ်ခုဖြစ်ပါတယ်။လုံးရတဲ့ဇန်နဝါရီလနောက်ပိုင်းမှာကချင်ပြည်နယ်မန်စီမြို့နယ်ကို NUG ကာကွယ်ရေးဝန်ကြီးဦးရီမွန်နဲ့ KIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါင်လွန်းတို့စခန်းကုန်းတွေကိုလှည့်လည်စစ်ဆေးခဲ့ပါသေးတယ်။စစ်ကောင်စီဟာຫນွေဥတော်လိုင်းကိုတွန်းလှန်နိုင်မဲ့အခြေအနေမရှိတော့ပါဘူး။ဒါပေမဲ့စစ်တပ်ကလည်းသူတို့နဲ့နှိစက်တဲ့ကျန်းဖို့ပြည်သူစစ်နဲ့ပြည်စောတီးတွေကိုစူပေါင်းပြီးနောက်ဆုံးခံစစ်ဆင်နွှဲနေပါတယ်။စစ်မှုဒဥပဒေအရအတင်းအဓမ္မတက်သေးသွင်းပြီးစစ်တိုက်ခိုင်းမဲ့အစီအစဉ်ကိုအကောင့်ထည့်ဖော်နေပါတယ်တက်သေးရောက်လာရင်အမိနာကမှုစနစ်အရာခိုင်းတာကိုလုပ်လိမ့်မယ်လို့စစ်ကောင်စီကယုံကြည်နေပုံရပါတယ်ဒါပေမဲ့ပြည်သူလူထုကိုတပ်ဖြတ်နေတဲ့စစ်တပ်ရဲ့အမိန့်ကိုမနာခံဘဲຫນွေဥတော်လိုင်းရင်းနဲ့ပူးပေါင်းလာသူတွေတနေ့တခြားတိုးပွားနေပါတယ်ခင်ဗျာ
ခုတော့ကျမရေကဏ္ဍအလှည့်ကြပါပြီများဒီတစ်ပတ်မှာနှွေပူလာချိန်အပူရှက်တာကိုပြုစုကူညီရေးကိုတင်ဆက်ထားပါတယ်မြပိုးပူလာနိုင်တဲ့အခုနှွေရသည်မှာအပူရှက်အဖျားကြီးလာခဲ့ရင်ပိုးပြင်းထန်တဲ့အဆင့်မရောက်အောင်ရှေးဥတုနာပြုစုပေးဖို့ကျမရေပညာရှင်တွေကသတိပေးထားပါတယ်ဒီအကြောင်းမြန်မာနိုင်ငံထဲကနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျမရေပညာပေးလုပ်ငန်းတွေတွဲလုပ်ကိုင်နေတဲ့ထရီယောဂါကုဆရာဝန်ဒေါက်တာအီကလီယာမိုးကိုဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်မြ
โอเคดร.เอกลียาโมครับตนเราຫນွေຢາດີປູປင်းບີ້ເຍຊາວາລະໃຈມາမြန်မာနိုင်ငံမှာဒီနှစ်ထူးခြားမှုနဲ့သတိပြုသင့်တဲ့ຈັດໝາຍປະຕິນາໄດ້ດ້ວຍປີ້ເກດແປດຕົງກໍຊຽມໃຫ້ອະປູດັນກາກວຍຍີ້ກໍອທິກາປ ્યો ປີມາດີດັບດໍຊຽມໃຫ້ດີປင်းຖັນແດອະປູຊັດແດເສມມາບໍເນາະຈິດສຸຍີ້ແນະນອກຖັດກຸນຍີ້ປີ້ຕິນາໄດ້ກໍອທິກາປ ્યો ມາຫມູ່ດີອະປູຊັດກໍອະປູຈິນຍຸດທິແດຕັດລະດາກໍကျေးဇူးတင်တာကနေစရှင်းပြပေးပါလားဆရာမ။
ဟုတ်ကဲ့ ဒီလိုအပူကြီးနေရင်အပူမြင်မြန်ကျအောင်လို့အတွက်ကိုအရေးပေါ်ပေါ့နော်ရှေးဦးသူနာပြူနီးတွေဆောင်ရွက်ပေးတဲ့နဲ့အဲဥပမာဆိုလို့ရှိရင်ရေပတ်တိုက်ချပေးတာမျိုးလိုရေအေးနဲ့လောင်းချပြီးချိုးပေးတာမျိုးလိုပေါ့နော်လုပ်တဲ့နဲ့ရေပတ်တိုက်တယ်ဆိုရမှာတကယ်ကိုဒီကိုလုံးကိုရေပတ်တိုက်ရမှာဖြစ်တယ်အဲဒီကိုလုံးရေချိုးချတာမျိုးဖြစ်စေဓမ္မမဟုတ်လဲအာရေအေးနဲ့မျက်နှာတုပ်ပွားကိုဆွတ်ပြီးတော့မှအာဒီရေအေးဆွတ်ထားတဲ့ရေစိုးဝင့်နဲ့အာဒီကိုလုံးပုံမီချိုင်းတို့ပေါင်ချန်တို့ကအစပေါ့နော်လေပင်တို့ကအစအကုန်လုံးကိုပတ်ပြီးတော့မှခန္ဓာကိုယ်ကအပူချိန်ကိုကျသွားအောင်လုပ်ပြရမှာဖြစ်တယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအချိန်မီရေပတ်တိုက်ပြီးတော့အပူချိန်အမြန်ပြန်ကျသွားအောင်မလုပ်ပြနိုင်ရင်နောက်ထပ်စုံရတဲ့အနေအထားရှိသေးလားဆရာမ
ရှိပါတယ်ဒီအပူကြီးတဲ့အတွက်ကြောင့်ရေနောက်တစ်ခါသွေးပေါင်ချိန်လည်းပြေးကျတဲ့အတွက်ကြောင့်ရေတတိလက်သွားတဲ့အခြေဖြစ်သွားနိုင်တယ်အဲတချို့ဆိုရင်ခရောင်ကဒန်းနေပြောရဲနောက်တစ်ခါဒီတက်သွားတာဒီမျိုးအထိဖြစ်တတ်တယ်အဲ့တော့အဲ့လိုမျိုးအခါမှာခုနပြောတဲ့ရေမများများပြန်တိုက်ပြီးတော့ဖြည့်တင်းတင်နေဆိုပေမဲ့လည်းတတိလက်သွားတဲ့လူနာမျိုးတက်နေတဲ့လူနာမျိုးကတော့ရေမတိုက်ဖင်ဘူးရေတိုက်လို့ရှိရင်သူ့အတွက်ပိုပြီးအန္တရာယ်ဖြစ်နိုင်တယ်အဲ့တော့အဲ့လိုမျိုးတိတ်ပြီးတော့မှ3လက်တဲ့အဆင့်အပူကြီးတဲ့အဆင့်နဲ့သွေးပေါင်ချိန်တိတ်ကျပြီးတော့ဆိုတော့အဆင့်အထိတော့ဖြစ်ပြီးဆိုလို့ရှိရင်ကတော့အမြန်ပေါ့နော်ဒီကုသမှုယူစင်တဲ့ဥပမာဘာဖြစ်လွတ်လဲဆိုလို့ရှိရင်သူကရေတိုက်လို့မရတော့သူ့ရေတက်ပြန်ဖြည့်အတွင်းပို့အတွက်ကိုအကျော်စီအကျော်ကနေပြီးတော့မှပေါ့နော်ဒီ normal saline လိုဟာမျိုးရေတက်ပြန်ပြီးတော့မှအကျော်ကနေတစ်ဆင့်သွင်းပေးဖို့လိုအပ်လို့ဖြစ်တယ်နောက်တစ်ခါအောက်ဆီဂျင်ပေးဖို့လိုအပ်လို့ဖြစ်တယ်ဆိုတော့ကြောင့်မလို့ဆေးရုံအမြန်ဆုံးပို့တင်တယ်ဒီ heat stroke လို့ခေါ်တဲ့အပူရှက်တဲ့ဥစ္စာဟာမပေါ်တင်ပါဘူးတကယ်ကိုအရေးကြီးတဲ့ emergency အခြေအနေတစ်ခုဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အခုဆရာမဒီမြန်မာနိုင်ငံတဲကဒေသတွေအပြင်ပေါ့နော်အခုကစစ်ရှောင်တွေလည်းများလာတော့ဟိုစစ်ရှောင်တွေကလူနေခေါင်းပြင်းပါဟု
တ်ကဲ့
သူတစ်ပင်မရှိတဲ့နေရာမှာယာယီတဲတွေထုတ်ပြီးတော့နေကြတာပေါ့နော်အဲ့ဒီအနေအထားလည်းဒီအပူချိန်ကိုပုံမြင့်စင်တဲ့အနေအထားမျိုးဆရာမအဲ့ဒါကောသတိပေးချင်တာရှိသေးလား
မှန်ပါတယ်စစ်ရှောင်တွေကလေတချို့ဒေသတွေမှာဟုတ်တယ်ဒီစကိုင်းတိုင်းတို့မကွေးတိုင်းတို့လိုမျိုးမှာဆိုလို့ရှိရင်တောတောင်နေပါတဲ့တောတောင်မရှိတဲ့အတွက်ကြောင့်မလို့သူတို့ကတကယ်ကိုပဲဟိုလွင်တီးခေါင်ထဲမှာလေကွင်းထဲမှာဓမ္မမဟုတ်လဲမြေကမ်းပေးမှာတဲတောင်နေပေါ်မှာသူတို့ဟာဟိုယာယီတဲထိုးပြီးတော့ပေါ့နော်ဆစ်ဆောင်နေကြရတဲ့ပြည်သူတွေအများကြီးပါဒုက္ခရောက်တာအများကြီးပါဆိုတော့ခုဒီလိုမျိုးနွေရာသီရောက်လာတဲ့အခါမှာဒီအပူချိန်တွေကလည်းမြင့်မားလာတဲ့အခါမှာတို့မှအရေးအာဝါဒစွစွပြောတဲ့ကာကွယ်မှုအနေနဲ့အရေးအောက်မှာနေပါအေးတဲ့နေရာမှာနေပါလို့ဆိုတဲ့အခါမှာတို့မှဒီတဲတောင်တွေနဲ့လွင်ကြီးခေါင်မှာနေတဲ့အခါမှာအရေးအောက်မှာနေဖို့အတွက်အခွင့်အလမ်းမရှိပါဘူးတို့ကတကယ်ကိုအပူအောက်မှာတိုက်ရိုက်နေရတာမျိုးတွေဖြစ်တော့တို့အတွက်ဆိုလို့ရှိရင်စိတ်ပူပန်စရာအနေအထားဖြစ်ပါတယ်ဒီတို့အတွက်မှာရွေးချယ်စရာဒီပို့ပြီးတော့မှနေပါသွားမယ
်ဟုတ်ကဲ့အဲ့ဒီတော့ဘလို့ဆက်ဖြစ်လာမှာဆိုရင်လည်းဆင်ပါ
တယ်ဒီအပူရှက်တဲ့အပူရှက်လို့ဖြစ်တဲ့ယောဂါတွေ heat stroke တွေဖြစ်ဖို့အနေထားတွေ NDA တွေပုံပြီးမြင့်မာသွားမယ်အထူးသဖြင့်တော့တက်ကြီးရွယ်တွေကလေးတွေအတွက်ဒီလိုအပူရှက်တဲ့ပြဿနာမျိုးတွေကိုခံစားဖို့နဲ့မလိုလားအပ်တဲ့အသက်ဆုံးရှုံးမှုအထိ NDA မျိုးတွေဖြစ်ဖို့ကပိုပြီးတော့မှများနေမှာဖြစ်ပါတယ်အဲဒါကြောင့်မလို့သူတို့အတွက်ဆိုလို့ရှိရင်လည်းပဲအခုဒီကျမရေဝန်ဆောင်မှုတွေကိုပေးနေတဲ့အစိုးရအဖွဲ့အစည်းတွေရောနောက်တစ်ခါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူတို့အခြေပြုအဖွဲ့အစည်းတွေနဲ့ပရဟိတအဖွဲ့အစည်းတွေပေါ့နော်အကုန်လုံးကနေပြီးတော့မှဒီစဉ်းစားပြီးတော့ပုံမှုပြီးတော့မှကျမရေပညာပေးတာရောဝန်ဆောင်မှုတွေရောပုံမှုပြီးတော့ပေးစီချင်ပါတယ
်ဟုတ်ကဲ့ဒီနေ့မှဘလို့ဝန်ဆောင်မှုတွေကိုပေးစီချင်တယ်ဆင်မ
အခုဒီလိုမျိုးပေါ့နွေရာသီပူပြင်းလာတဲ့အခါမှာရေတက်ဆုံးရှုံးမှုများတယ်အတွက်ကြောင့်မလို့ရေတက်ပြန်ဖြည့်တင်းဖို့ဆိုတာကရေရှားပါတယ်ဆိုတဲ့အခါမှာလေအဓိကတော့တောက်သုံးရင်ပြဿနာနေရေမျိုးများပြန်တောက်ရမယ်ဆိုတဲ့အခါမှာတောက်ရေတန်ရှင်းသောတောက်ရေသို့မဟုတ်လေဒီတောက်ရေပေါ့နော်အဓိကတော့လိုအပ်တာပါဒါကြောင့်မလို့လေကျွန်မအကျံပြူချင်တာကတော့ကျွန်မတော့စင်တာဖြစ်တာပေါ့နော်သူတို့ဒီစစ်ဆောင်ပြည်သူတွေရောအထွေထွေအဖြစ်အားလုံးပြည်သူတွေအားလုံးရောပေါ့နော်ဒီလိုမျိုး၆တွေ့တဲ့ပူပြင်းတဲ့ဒေသတွေမှာရှိနေတဲ့ရေရှားပါပြီးရေမရတဲ့ဒေသတွေဒီသခိုင်းမကွေးအပြင်ရခိုင်ကရာကရင်ဒီပေါ့နော်ကရာကရင်ဒီဒီရှမ်းပြည်ချင်းပြည်စရှိတဲ့ပြင်ဒီလိုဒေသတွေကိုရေရရှိဖို့ပေါ့နော်ရေရရှိဖို့ကိုအဖွဲ့အစည်းတွေကနေပြီးတော့မှအစိုးရရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရောမှဒီရေဆိုတာမှာအဓိကတော့တောက်သုံးရေရရှိဖို့ပေါ့နော်တောက်သုံးရောဆိုတော့ရေဓာတ်ဆုံးရှုံးတဲ့အခါမှာရေမများပြန်တောက်ပေးရမယ့်အခါမှာသူတို့ဟာတောက်သုံးရေလိုပါတယ
်ဟုတ်ကဲ့အဲ့ဒီတော့
ဒီနေ့ရေရှားပါနိုင်မှုကဘလို့ထူးခြားလာတယ်ထင်တယ်စင်မရေ
တောက်တုံးကြီးကလည်းပဲဘေးမှာတဘာဝပုံဝင်ခြင်းကနေရတဲ့တောက်တုံးကြီးတွေကရေကလည်းပဲရေဆို့စီပေါ့ရေအေးမြစ်တွေကလည်းပဲခန်းချောက်ဆုံးရှုံးနေတာတွေရှိတဲ့အတွက်ကြောင့်မရေအေးမြစ်တွေနှဲပါနေတယ်ဘာလို့လဲဆိုလို့ရှိရင်ဒီတဘာဝတောတောင်တွေကနေပြီးတော့မှရှိတဲ့ရေအေးမြစ်တွေကိုယ်တိုင်ကိုကလည်းပဲခန်းချောက်ပြီးတော့မှရှားပါတဲ့အတွက်ကြောင့်ရေအဲနောက်တစ်ခါကြောက်လို့ရှိရင်စစ်ဘေးရှောင်တဲ့ပြည်သူတွေကလည်းနေ့စဉ်နေ့စဉ်ဒီစစ်တံကိုခံနေရတဲ့အတွက်ကြောင့်မလို့စစ်ဘေးရှောင်ရတဲ့လူတွေကပို့ပို့ပြီးတော့မှများလာတယ်အဲ့တော့ရေအေးမြစ်တွေကတစ်ဖက်မှာအပူချိန်မြန်မာလိုအနွေရာသီရောက်တိုင်းရေအေးမြစ်တွေနဲ့ပါခန်းချောက်ရှားပါသွားရတဲ့အထက်မှာတစ်ဖက်ကလည်းပဲဒီရေအေးမြစ်တွေကိုမျှဝေသုံးဆွဲရမယ်လူဦးရေပမာဏတွေကလည်းများလာတယ်အတွက်ကြောင့်မလို့လိုအပ်မှုပေါ့နော်များလာရဲ supply ကနေပြီး demand ကများနေရဲ့ပေါ့နော
်ဟုတ်ကဲ့ဒီအတွက်ပါထက်အကြံပြုရှင်လေးလက်ဆက်မှာ
ဒီခါမှာတို့အတွက်ကိုလူသားချင်းစာနာထောက်ထားမှုအနေနဲ့ကုညီထောက်ပံ့ရေးတွေလိုပါတယ်တောက်ရေပေါ့နော်တောက်တုံးရေလှူဒန်းတာမျိုးတွေအလှရှင်တွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့မဟုတ်ပါဘူးပုဂ္ဂလိကအလှရှင်တွေအနေနဲ့မှလည်းပဲဒါမျိုးလေးတွေကိုလှူဒန်းနိုင်ပါတယ်ဒီတောက်ရေလှူဒန်းတာတုံးရေလှူဒန်းတာလေးပေါ့နော်ဆိုပြီးတော့မှလုပ်တင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
အခုတော့တိုင်းရင်သတင်းလွှာကဏ္ဍမှာစစ်ကောင်စီတပ်စခန်း၅ခုကိုဗုဒ္ဓဦးနေရောက KIA နဲ့ KPTF ပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့တာတခါရခိုင်ပြည်မောင်နှောမြို့နယ်ကတမန်သားရဲခင်းစခန်းကစစ်ကောင်စီတပ်သား100လောက်ကိုရခိုင်တပ်တော် AAC မှာလက်နက်ချညှန့်ခံခဲ့တာစတဲ့တိုင်းသားဒေသတွေကသတင်းတွေကိုတိုင်းရင်သတင်းတောက်တွေကစူးစီးတင်ပြထားပါတယ်ညာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတန်ရင်သားတည်င်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မိုးမောက်လွယ်ကျယ်လမ်းမှာရှိတဲ့စိန်လုံတောင်နာကစစ်ကောင်စီတပ်စခန်း၅ခုကို KIA နဲ့ KPDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မောင်တော်မြို့နယ်ထဲမှာရှိတဲ့တမန်သားရဲကင်းစခန်းကစစ်ကောင်စီတပ်သား100လောက်ဟာရခိုင်တပ်တော်စီမှလက်နက်ချအညံ့ခံခဲ့ကြပါတယ်။တည်င်းလွာတွေထဲမှာတော့တစ်တုံညာနှစ်ခုစစ်စင်ရေးတဲ့ပျက်စီးသွားတဲ့လာရှိုးမြို့နယ်တန်လွေမြစ်ကမ်းဘေးမှာရှိတဲ့မိုင်းကျက်အုပ်စုတွေကအိမ်တွေဈေးတွေနဲ့ဘုံကြီးကျောင်းတွေကိုစစ်စင်ရေးမှာမပါတဲ့ဝါတပ်ဖွဲ့ကပြန်လည်မုံမှန်ပေးဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်မိုးမောက်လွယ်ကျယ်လမ်းရှိစိန်လုံတောင်နာကစစ်ကောင်စီတပ်စခန်း၅ခုကိုပုတ်ထုနေမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF ပူပေါင်းတပ်ဖွဲ့တို့ကတင်ပိုင်နိုင်ခဲ့ပါတယ်။စိန်လုံတောင်နာကစစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတွေဖြစ်တဲ့ရောယုံ၊ရှန်တိုင်၊ဖာလန်၊ပန်ယောင်၊လော့မွန်နဲ့လော့ဒန်တပ်စခန်းတွေကို KIA နဲ့ပူပေါင်းတပ်တို့ကတင်ယူနိုင်ခဲ့တယ်လို့ရှေ့တန်းသတင်းရင်းမြစ်ကပြောပါတယ်။ဒါအပြင်လွယ်ကျဲမြို့နာကကောင်ငူတပ်စခန်းကိုလည်းတင်ယူထားပြီးလို့ဆိုပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်ရှိတမန်သားရဲကင်းစခန်းကစစ်ကောင်စီတပ်သား100လောက်တနင်္လာနေ့ကရခိုင်တပ်တော် AAC မှာလက်နက်ချအညံ့ခံခဲ့တယ်လို့ ULAA ကထုတ်ပြန်ပါတယ်။ AA ရဲ့ထူးဆန်းစင်တိုက်ခိုက်မှုကိုခံရပြီးနောက်အဲ့ဒီရဲကင်းစခန်းကတပ်သားတွေဟာ AAC မှာလက်နက်ချခဲ့တာဖြစ်ပြီးစစ်အုံဆောင်ပစ္စည်းတွေနဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းယူနိုင်ခဲ့ပါတယ်။တမန်သားစခန်းသိမ်းတိုက်ပွဲတွေထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား20ကျော်ရဲ့အလောင်းတွေကိုလည်းရရှိခဲ့တယ်လို့ AA ကဆိုပါတယ်။
မွန်နေ့ကရင်အစက်ကတယနာရဲစခန်းမကြည်စစ်ကောင်စီဖက်ကလေချောင်းရေချောင်းခြေလျင်စစ်ချောင်းတွေနဲ့ပါအပြင်းခံခုခံကာကွယ်နေတာကြောင့်တောင်တောင်းနဲ့ချီတဲ့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။မော်လမြိုင်မြို့ကနေမိုင်90လောက်ဝေးပြီးဂျိုင်းမြစ်ကန်းနဘေးမှာရှိတဲ့ကော့ဘိန်းကော့ပေါက်ကော့ပလိုင်းတမဒတ်တန်ကလောင်တရနာကော့တက်စတဲ့မွန်ရွာတွေရဲ့အနီးနားပတ်ဝန်းကျင်တဝိုက်မှာမထင်မထင်တလို့စစ်ကောင်စီရဲ့ရေတပ်စစ်တင်းမော်တွေကအမြောက်တွေနဲ့ပစ်ခတ်နေတဲ့အပြင် င်လေရင်နဲ့ပါပုံကျဲနေပါတယ်။ဒါအပြင်ချင်းလင်းတပ်ဖွဲ့တွေကပါလက်ပတ်ပိတ်ဆို့နေတာကြောင့်ဒေသခံရွာသားအများစုဟာနေရအိုးအိမ်ကိုစုခွာပြီးဘဲလွေရကိုထွက်ပြေးသိမ်းရှောင်နေရတယ်လို့နီးစပ်သူတယောက်ကပြောပါတယ်။မွန်ကရင်တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကမွန်နဲ့ကရင်ပြည်အစပ်ကကော့ဘင်းရဲစခန်းကိုမတ်လ25ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးနောက်ထပ်အချက်ချာကြတဲ့ဒေနာရဲစခန်းမကြီးစစ်တပ်ဖက်ကခုခံတိုက်ခိုက်နေတာဖြစ်ပါတယ်
နလာကြာပြခတိုက်ခိုက်မှုတွေငြိမ်နေတဲ့ရှမ်းပြည်မြောက်ပိုင်းလာရှူးနဲ့တိန်နေမြို့မှာမလာနောက်ဆုံးပတ်တဲ့လက်နေကြီးတံပြန်ကြားရတာကြောင့်လာရှူးမြို့ခံတွေတိုက်ပွဲပြန်လဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်မလာ26ရက်နေ့ကလာရှူးမြို့ဗန်ဟုံးရက်ကွက်ဖက်မှာခလာရ41ကပြစ်တဲ့လက်နေကြီးရှစ်လုံးထက်မနည်းကျခဲ့တာကြောင့်ရွာသားတွေပုန်းကူခြင်းနဲ့တိန်ရှောင်ခဲ့ရပါတယ်အဲ့ဒီနေ့မှာပဲတိန်နေမြို့ဖက်မှာတော့နမ်ဆလတ်တိုက်နေတဲ့တွာလာလှုပ်ရှားနေတဲ့ SSPP SSA နဲ့ MNDA တို့တိတိုက်ပွဲဖြစ်ပွားနေပြီးဦးကန်တပ်ဖွဲ့ MNDA ကနေ drone shot တိုက်ဒုံးတွေနဲ့ပြန်လည်တိုက်ခိုက်ခဲ့တယ်လို့တိန်နီဒီတာခန်ကပြောပါတယ်
ချင်းပြည်နယ်တီတိမ်မြို့နယ်မှာစစ်မုံမထမ်းမနေရဥပဒေအရအတင်းအဓမ္မစစ်သားစုဆောင်းပေးနေတဲ့စစ်ကောင်စီလက်အောက်ခံဝန်ထမ်း9ယောက်ကိုချင်းကာကွယ်ရေးတပ်ဖွဲ့ PDF ဆိုလန်းကဖမ်းဆီးလိုက်ပါတယ်။မတ်လ25ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့ PDF ဆိုလန်းကတာဝန်ရှိသူကပြောပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူတွေထဲအထွေထွေအုပ်ချုပ်ရေးဦးစီးဌာနကစီးရေးတယောက်မြို့နယ်အားကာမှုစီပင်ဌာနကလက်ထောက်အင်ဂျင်နီယာမွေးမြူရေးနဲ့ကုသရေးဌာနကဒုကြီးချုပ်နဲ့လူဝင်မှုကြီးကြပ်ရေးဌာနကငွေတန်းစီရို့ပါဝင်ပါတယ်စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေနဲ့စစ်သားစုဆောင်းမှုတွေမှာပူပေါင်းလော့ဆောင်နေသူတွေကိုစက်ပြီးအရေးယူသွားမယ်လို့ PDF ဆိုလန်းကထုတ်ပြန်ထားပါတယ်
ကရင်စစ်ဘေးရှောင်တွေစားနပ်ရိက္ခာပြက်လက်မှုမရှိစေရေးတဲ့အနေရဲ့ကြားကနေစိတ်ပြူရေးလုပ်ငန်းတွေကိုလုပ်နေရတယ်လို့စစ်ဘေးရှောင်တွေကိုကူငီပေးနေသူတွေကပြောပါတယ်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းရှိစစ်ဘေးရှောင်ပြည်သူတွေနဲ့ဖရိုဆိုအနောက်ဖက်ချမ်းကစစ်ရှောင်တွေဟာစစ်ဘေးရှောင်ကာလကြာလာတဲ့အမျှအလူရှင်တွေရှားလာတာကြောင့်စားနပ်ရိက္ခာပြက်လက်မှုမရှိစေရေးမင်းမြို့မိုင်းအန်ဒရီယယ်တွေကြားကနေစိတ်ပြူရေးလုပ်နေကြတာဖြစ်ပါတယ်ကရင်စစ်ဘေးရှောင်တွေကအခုဆိုရင်စပားပြန်ဆိုင်နေကြတယ်လို့ကရင်လူသားချင်းစာနာထောက်ထားမှုအသင်း KHD ကတာဝန်ရှိသူကပြောပါရယ်စစ်ကောင်စီတပ်တွေကမြေမြုံမိုင်းအများအပြားကိုထောင်ထားတဲ့အတွက်အန္တရာယ်ရှိနေတယ်လို့ဆိုပါရယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တန်လွင်မြစ်ကမ်းဘေးကမိုင်းကျပ်အုပ်စုထဲမှာတစ်တုံညာနှစ်ခုဆစ်စင်ရေးတဲ့ပျက်စီးသွားတဲ့နေအိမ်တွေဈေးဆိုင်တွေဖုန်ကြီးကျောင်းတွေကိုဆစ်စင်ရေးထဲမှာမပါတဲ့ဝါတဖွဲ့ကပြန်လည်မွတ်မတ်ဖို့ရောက်ရှိနေကြပါရည်တန်လွင်မြစ်ကရိုးစိတ်ကနေမိုင်းကျပ်အုပ်စုအထိကားလမ်းဖောက်ပေးဖို့နဲ့ဒေသထွက်သီးနှံတွေရောင်းဝယ်ဖို့အတွက်ပွဲရုံစောက်ဖို့ကနဦးလှုပ်ဆောင်သွားဖို့လည်းရှိနေပါရည်နမ်ဟောင်ကတင်ဆက်ပေးမှဖြစ်ပါရည်
အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခါတိုင်းအခြေဆိုင်ရာလာရှုံမြို့အရှိဘတ်မိုင်60အကွာမှာရှိတဲ့မွန်ကက်အုပ်စုဟာတစ်တုံညာနှစ်ခုစစ်စင်ရေးကာလကနိုဝင်ဘာလကုန်အထိစစ်ကောင်စီပြည်သူ့စစ်ပူးပေါင်းတပ်နဲ့တအန်း TNL ကိုကန် MNDA ပူးပေါင်းတပ်တို့ကြားကတိုက်ပွဲကြောင်းအင်ချီတရာနီးပါးပျက်စီးခဲ့ပါတယ်တိုက်ပွဲအပြီးနှစ်ဖက်တပ်တွေဆုတ်ခွာသွားခဲ့ပေမဲ့တိုက်ပွဲမှာမပါတဲ့ UWSA ဝတ်တပ်ဖွဲ့ကလာရောက်တပ်စခန်းချထားပြီးပျက်စီးသွားတဲ့နေအိမ်တွေကိုပြန်လည်ပြုပြင်ဖို့နဲ့ကလန်ဖောက်လို့ဖို့အတွက်လူထုနဲ့ဆွေးနွေးခဲ့တယ်လို့မိုင်းကျက်ဒေတာခန်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
ကောင်းတဲ့ကြောက်တာကိုမတော်တူနမွန်ကွာတဖက်ဖက်ကလာတိုင်းပြည်ပြည်ကလန်ဖောက်ပြီးခင်းပေးဖို့လေလမ်းအကျယ်က48ပြည်လမ်းအရှည်က10မိုင်ကျော်မယ်ထင်တာပဲတန်တွင်မြစ်ကန်တာတင်းတန်ဂရုစိတ်ကနေရွာအထိပေါ့ပြီးခဲ့တဲ့စနေနေ့ကဘုံကြီးကျောင်းမှာရွာလူတွေနဲ့ခေါ်တွေ့ပြီးတော့ပွဲယုံစောက်ပေးမဲ့အကြောင်းတွေပြောရတယ်အိမ်တွေဘုံကြီးကျောင်းတွေကိုလည်းအလင်းတင့်တယ်လို့ပြန်လဲတိစောက်ပေးမယ်လို့တော့ပြောရတယ်လေ
မန်ကျဲအုပ်စုထဲကစစ်ကောင်စီနဲ့ပြည်သူ့စစ်ပူပေါင်းတပ်စခန်းနားမှာရှိတဲ့ဝမ်လုံနဲ့ဝမ်ကတ်ယွာကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်။အခုလိုဝါတပ်ဖွဲ့ကနေလာပြီးစီစဉ်နေတာကိုဒေသခံတွေကတဘောမတွေ့ကြပေမဲ့ဒေသခံတွေကို၃နှစ်အခွန်ကင်းလွတ်ခွင့်ရအောင်ဆောင်ရွက်ပေးမယ်ဆိုတာကြောင့်ကျေနပ်လိုက်ကြရတယ်လို့လာရှိုးရောက်ဒေသခံတယောက်ကအခုလိုပြောပါတယ်။
တိုက်ပွဲကြောင့်ရွာနေရွာကအိမ်ခြေတရာလောက်လုံးဝကိုပျက်စီးသွားတယ်။ကြံတဲ့အိမ်တွေလည်းကြီးစားဘုံစားထိမှန်ပျက်စီးတာတွေရှိတယ်။အဲ့ဒါတွေကိုဝါတပ်ဖွဲ့ကပြန်နေပြုပြင်ပေးမယ်လို့လာပြောထားတယ်လေဝါစစ်သားတွေက။ပြီးတော့လူထုစီကနေပတ်စံတော့ဘာမှတော့မကောက်သေးပါဘူး။ရွာသားတွေကိုလည်းမာတွားသေးတယ်။ရှမ်းတပ်ဖွဲ့အပါဝင်ပေအဖွဲ့ပဲ အခွန်ကောက်ကောက်ဘဒုကိုမှအခွန်မပေးဖို့ဆိုပြီးတော့မှလာပြောတာတွေလည်းရှိသေးတယ်မထည့်ကြဖို့ပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးဝတ္တဖွဲ့ရဲ့ပြောရေးဆိုခွင့်ကိုဆက်တွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးမိုင်းချက်အုပ်စုဟာမိုင်းရော်တိုက်နယ်နဲ့မိုင်း30လောက်ဝေးပါတယ်အရင်ကပြည်ထောင်စုကာလာမကြီးပတ်ရင်တရုတ်နယ်စဖက်ကိုပို့မဲ့ကုန်ကားတွေလာရှိုးမိုင်းချက်လမ်းကနေတန်လွင်မြစ်ကိုဖောင်းနေကူးပြီးကွန်လုံဟိုပောင်နဲ့ချင်းရွှေဟော်ကိုပို့ဆောင်ကြပါတယ်ဒီတန်လွင်မြစ်ကရိုးစိတ်ကနေမြစ်ကူးတရားထိုးလိုက်ရင်တရုတ်နယ်စအထိတိုက်ရိုက်သွားလို့ရတယ်လို့လာရှိုးမြို့မှာရှိတဲ့ရမခတိုင်းရုံအတွက်လဲစီရေးအရာအရေးပါတဲ့နေရာဖြစ်ပါတယ်
ကရင်ပြည်ကော့ကရိတ်မြို့နယ်ထဲမှာရှိတဲ့ကော့ဘင်းရေစခန်းကိုမွန်ကရင်တော်လှန်ရေးပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြပါတယ်အသေးစိတ်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
တိုက်ပွဲထဲမှာစစ်ကောင်စီဘက်ကရောက်40နီးပါးလောက်လက်နက်ချခဲ့ပါတယ်ကော့ဘင်းရေစခန်းကိုတော့မလ25ရက်မွန်လယ်ပိုင်းမှာသိမ်းယူနိုင်ခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီဘက်ကတပ်မ22လက်အောက်ခံခမရ213ရာဘူဂျီတရားရဲအုပ်စခန်းမှုပါဝင်စစ်သားနဲ့ရဲတွေရဲမိသားစုတွေလက်နက်ချခဲ့တယ်လို့မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NLSP AD ဖွဲ့ပြောခွင့်ရနန်းပညာမောင်ကပြောပါတယ်
ဒီကိုပင်ကြီးရောမှာရှိတဲ့ရေစခန်းကို25ရက်နေ့နေ့နဲ့နှစ်နာရီဝန်းကျင်ခန့်မှာတင်ပြရရှိခဲ့တယ်။ဒီတိုက်ပွဲမှာကြတော့ဒီစကားစပက်ကပေါ့နော်စစ်တပ်ပူစစ်သားပေါ့နော်38ဦးနဲ့ဒူဒူမီတာစု71ဦးသူတို့လည်းနဲ့ချပြီးတော့ကျွန်တော်လည်းနဲ့ဒီကတော့ကျွန်တော်တို့ဒီ28လက်အဲ့လောက်ဒီကျွန်တော်တင်ပြရရှိခဲ့တာဖြစ်တယ်
အဲ့ဒီနေ့တိုက်ပွဲမှာတော်လှန်ရေးပူပေါင်းစစ်ကြောင်းဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့စစ်တပ်ဘက်ကလည်းနေရင်ကနေဘုံးနေကျဲတဲ့အပြင်စစ်တပ်တွေနဲ့ပြန်လည်ပစ်ခတ်နေတယ်လို့မြေမဖော်လို့တဲ့ကော့ဘင်းရွာသားတယောက်ကပြောပါတယ
်။ဆားလေဒီရောင်ဘုံးရှိရောရောင်ဘုံးရှိရောတော့ရှိခံတာရောင်ကတော့တတ်မတော်တာဒီရောက်အောင်ပြန်လူငါရောက်ကြာရောင်ကလေးပြန်ကဒရုန်းတက်မဲ့ဒရုန်းတက်လေးပြန်လာအဲအဲ့မှာကျလိုက်ရောဟုတ်တယ်တို့ရေစကန်ဝိုင်းလာဒီမြန်သာဘောနယ်ဝဲပြစ်တယ်ဆိုအာဖြစ်ချာဟေး yes sir
တိုက်ပွဲတွေကြောင့်ကော့ဘဲရွာနီးတွားရှိရွာပေါင်း9ရွာကရွာသားတွေထွက်ပြေးနေရတယ်လို့လက်နက်ချခဲ့တဲ့အဖွဲ့တွေမှာမွန်ငင်းချမ်းရေးအဖွဲ့ဝင်တွေလည်းပါဝင်နေတယ်လို့ဒေသခံမွန်ဆရာတော်တပါးကမွန်မာသားနဲ့အခုလိုမိုက်ပါတယ်
တော်ရန်ကန်အဘလောဘမော်ရီဂျေစေစခန်း
တဲ့တင်းတွေမှာတွေ့ရတာကလက်နဲ့ချတယ်ဆိုပဲရဲစခန်းမှာရဲတွေလည်းတိတ်မရှိတော့ပါဘူးမုံရင်းချမ်းရေးအဖွဲ့နိုင်ရှောင်းရဲ့တပည့်ဘိုချုအောင်နိုင်ရဲ့တပည့်တွေပဲရှိနေတာရဲနဲ့ပေါင်းပြီးတော့လောင်ကစားဝိုင်းတွေဖြန့်စားကြတဲ့အဖွဲ့ပဲပေသွားခုခံပါမလဲလက်နဲ့ချမှာပေါ့ကော့ဘိန်းရွာအစုံဘက်မှာလောင်ကစားဝိုင်း24နိုင်ဖြန့်ထားပြီးတော့အကောက်ကောက်တဲ့အဖွဲ့တွေပဲ
မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NNSB AD တပ်ဖွဲ့မွန်လီဘရေးရှင်းအာမီ MRA KNU လက်အောက်ခံလိုင်းယန်ပတ်တလျင်ကြားဖြူစစ်ကြောင်းနဲ့ဂလုံစစ်ကြောင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေကမလ24ရက်နေ့မနေ့ပိုင်းမှာကော့ဘင်းရင်စခန်းကိုစတင်တိုက်ခိုက်ခဲ့ပြီး25ရက်နေ့မှာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မော့မောက်လွယ်ကျဲလမ်းရှိစိန်လုံးတောင်နားကစစ်ကောင်စီတပ်စခန်း၅ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF ပူးပေါင်းတပ်ဖွဲ့တို့ကသိမ်းပိုင်နိုင်ခဲ့ပါတယ်။ရခိုင်ပြည်မောင်တော်မြို့နယ်ရှိတမန်သားရဲကင်းစခန်းကစစ်ကောင်စီတပ်သားတရာလောက်ရခိုင်တပ်တော် AAC မှာလက်နက်ချအညံ့ခံခဲ့တယ်လို့ ULAAA ကထုတ်ပြန်ပါတယ
်တရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒီသားအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလောပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပါ
တိုင်းရင်သတင်းတော်နားဆင်ကြရပါဗျာအခုတော့ကျန်းနေတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာ
ဣသရေလ်ရာဖာစစ်စီကိုခဏဆိုင်းငံ့ထားပြီးဣသရေလ်နဲ့အမေရိကန်တာဝန်ရှိသူတွေဆွေးနွေးပွဲကိုပြန်လည်စီစဉ်နေတယ်လို့အေဘီရောကပြောပါတယ်အနည်းဆုံးအဲ့ဒီစီဝေးအပြီးထိစစ်မဆင်ဘူးလို့အမေရိကန်ကမျှော်လင့်ထားကြောင်းမြို့သားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ်တခါယူကရိန်းစစ်ပွဲမှာတော့ယူကရိန်းကိုစီးရဲအကူအညီပေးဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲဖို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့ပြောခဲ့ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လက်စကီကပြောပါတယ်အမေရိကန်အောက်လွှတ်တော်မှာယူကရိန်းအကူအညီပေးဥပဒေတည်ပြုနိုင်ဖို့အလွန်ကိုအရေးကြီးတယ်လို့သူကဆိုပါတယ်အင်ဒိုနီးရှားအခြေကမ်းခြေကိုရောက်လာခုံလုံးနေကြတဲ့ရ ेंजर တွေကိုသူတို့ယာယီခိုးနားရနေရာကနေရွှေ့ပြောင်းပေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာနကဗိုလ်တုံးတွေကပြောပါတယ်။ရေတပတ်တုံးကလူ150လောက်ပါလာတယ်လို့ပြောတဲ့ရ ेंजर လေမှောက်လို့အဲ့ဒီထဲကဒုက္ခသည်85ယောက်လောက်ကိုကယ်တင်ပြီးသူတို့ကိုချက်ချင်းဒီအဆောက်အအုံအဟောင်းထဲမှာထားပေမဲ့ ဒေသခံတွေကအင်္ဂါနေ့ကဝေရောက်ပြီးထွက်ခိုင်းခဲ့ကြလို့အခုလိုပြောင်းရွှေ့ပေးခဲ့တာပါနောက်ဒေသတွေသတင်းတပုတ်မှာတော့တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်သမောတစည်းကိုတရုတ်ကတိုက်ခိုက်တာဟာအနေနဲ့ကြီးတယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ကကြာသပတေးနေ့ကပြောပြီးပြန်လည်လက်တော့ပြန်လို့မယ်လို့ပြောလိုက်ပါတယ်ခင်ဗျာသတင်းချင်းချုပ်တွေကတော့တော့ပါပဲခင်ဗျာကုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်အစီအစဉ်ကို Radio ပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာသတ်တတ်ရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ညီညာရေးပါခင်ဗျာ